Welcome to the Voice of America in Burmese.
ပြန်အောင်ကင်ဝေးရညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2024ခုနှစ်ဇူလိုင်လ28ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9.32 52နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်အသံလွှင့်နေပါတယ်ခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ညနိုင်ပ
ါမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကအခြေအနေတွေဟာကြေကွဲပွဲကောင်းကြောင်းအမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်စစ်ကောင်စီအနေနဲ့လက်ရှိပြည်ပခါကိုနီလန်ပြောင်းဖြေရှင်းဖို့ဩစတြေးလျနိုင်ငံသားဝင်ကြီးကတိုက်တွန်းပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးကြမှာပါခင
်ဗျဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့နိုင်ငံတော်လူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်အစီအစဉ်နဲ့ဒူဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တန်ကဘာအစည်းအဝေးမှာဆိုရင်တော့
ဒီမိုကရေတစ်ဆိုဆိုက်တီတွေရဲ့အားသာချက်ကဘာလဲဆိုတော့ဟိုတစုံတစ်ယောက်ကကွန်ထရိုးလုပ်တဲ့အာဏာရှင်စနစ်တည်းကိုယ်တိုင်ရွေးချယ်ခြင်းရှိတယ
်နိုင်ငံရေးလေလာသူဦးအောင်မိုးဝင်းပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်နောက်ထပ်အပတ်စဉ်ကဏ္ဍတွေမှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေသတင်းတွေကသုတအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝဲလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာကြေကွဲပဲကောင်းကြောင်းလာဝနိုင်ငံမြို့တော်ဗီယင်ထဲမှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့ဇူလိုင်29ရက်နေ့မှာပြောကြားလိုက်ပါတယ
် The ongoing and heartbreaking crisis in Burma or the PRC's escalatory and unlawful actions taken against the Philippines
လာတလောဖြစ်ပေါ်နေတဲ့ပြည်ပခါကြောင့်မြန်မာနိုင်ငံကကြေကွဲပွဲကောင်းတဲ့အခြေအနေတွေလွန်ခဲ့တဲ့လအနေငယ်အတွင်းတောင်တရုတ်ပင်လယ်ပင်အတွင်းအခြေအနေဆိုးဝါးလာအောင်တရုတ်ကဖိလစ်ပိုင်နိုင်ငံအပေါ်တရားမဝင်လှုပ်ဆောင်နေတဲ့အခြေအနေစတဲ့ကိစ္စရပ်တွေကိုကျွန်တော်တို့အတူလက်တွဲဖြေရှင်းသွားကြဖို့လိုအပ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောကြားခဲ့တာပါ။ဒါပြင်အာရှနဲ့အမေရိကကလူဦးရေ1ဘီလီယံကျော်ရဲ့လူမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်လာအောင်ပူးတွဲလှုပ်ဆောင်နေကြတဲ့အချိန်ထဲမှာပဲရုရှားကယူကရိန်းကိုတရားမဝင်ကျူးကျော်တိုက်ခတ်နေတဲ့ကိစ္စ၊မြောက်ကိုရီးယားကနျူကလ িয়ার နဲ့ပဲ့ထိန်တပ်ဒုံးကျည်တွေစမ်းသပ်ပစ်လွှတ်နေတဲ့ကိစ္စရပ်တွေကိုလည်းလက်တွဲလှုပ်ဆောင်သွားကြဖို့လိုအပ်တယ်ဆိုတာကိုဝန်ကြီးဘလင်ကင်ကထည့်သွင်းပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီကလည်းမြန်မာအရေးဖြေရှာဖို့ဒေတာရင်းအာဆီယံရဲ့ငင်းကြားရေးအစီအစဉ်အတိုင်းမြန်မာစစ်ကောင်စီဘက်ကဆက်စပ်ဆွေးနွေးလိုစိတ်မရှိတဲ့အပေါ်ဇူလိုင်25ရက်နေ့ကပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာဆိုးဝါးလာနေပြီးတော့စစ်ကောင်စီအနေနဲ့နီလန်ပြောင်းကင်တွယ်ဖြည့်ရှင်းဖို့လာဝနိုင်ငံမြို့တော်ဗီယန်ချင်းမှာကျင်းပတဲ့အာဆီယံစည်းဝေးပွဲတက်ရောက်နေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဖန်နီဘွန်ကဒီနေ့ဇူလိုင်လ29ရက်နေ့မှာပြောကြားလိုက်ပါတယ်
။ So our message is we will continue to work with ASEAN and others to do what we can to find stability
but မြန်မာနိုင်ငံတွင်းကအခြေအနေတွေတည်ငြိမ်လာရေးနီလန်ရှာဖွေနိုင်ဖို့အတွက်ဩစတြေးလျနိုင်ငံဟာအာဆီယံအဖွဲ့နဲ့ဆက်လက်လက်တွဲဆောင်ရွက်သွားမယ်ဆိုတာစစ်ကောင်စီကိုကျမတို့ပြောကြားလိုပါတယ်။လက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါဟာစစ်ကောင်စီတွက်ရောမြန်မာပြည်သူတွေအတွက်ပါဆက်ပြီးထိန်းထားလို့မရနိုင်တော့တဲ့အခြေအနေကိုရောက်နေပြီဆိုတာကိုဩစတြေးလျနိုင်ငံကစစ်ကောင်စီကိုသတင်းစကားပားလိုပါတယ်လို့ဝန်ကြီးပန်နီဝေါင်းကအာဆီယံစည်းဝေးပြပမှာသတင်းတောက်တွေကိုပြောခဲ့တာပါ။မြန်မာရေးအာဆီယံရဲ့ချိုးပန်းမှုတွေဩစတြေးလျနိုင်ငံကထောက်ခံကြောင်းပြောကြားတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးမတည်ငြိမ်မှုလုံခြုံရေးကင်းမဲ့မှုလူတွေတည်ဆုံရတဲ့အခြေအနေနဲ့ပတ်သက်လို့အထူးစိုးရိမ်ပူပန်ကြောင်းလဲဝန်ကြီးပန်နီဝေါင်းကပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့စီးရေးအခြေအနေတွေကြောင့်နိုင်ငံတော်ဝန်အုပ်ရင်ဆုတ်ခွာထွက်ပြေးရသူ3000ဝန်းကျင်ရှိလာနေပြီလို့လည်းနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပါတီစုံအထွေထွေရွက်ောက်ပွဲကျင်းပဖို့ပြင်ဆင်နေကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မုန်းကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗာကိုမနေ့ဇူလိုင်လ26ရက်နေ့ကပြောကြားခဲ့တယ်လို့အိန္ဒိယသတင်းမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာစစ်ကောင်စီအကြီးအကဲအိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗာရဲ့တွေ့ဆုံဆွေးနွေးမှုအတွင်းမြန်မာနိုင်ငံအတွင်းကနိုင်ငံရေးဖြစ်ပေါ်မှုအခြေအနေတွေအပါအဝင်နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံနေပြည်တော်မှာကျင်းပနေတဲ့အဖွဲ့ဝင်ခုနှစ်နိုင်ငံပါဝင်တဲ့ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများနှီးပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့ရဲ့သရုတ်ထအခြေမြောက်အမျိုးသားလုံခြုံရေးဆိုင်ရာအကြီးအကဲတွေရဲ့အစည်းအဝေးတက်ဖို့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအဂျစ်ဒိုဗယ်မြန်မာနိုင်ငံကိုရောက်ရှိနေတာပါအိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာပြီးခဲ့တဲ့ဇူလိုင်လ၁၂ရက်နေ့ကကျင်းပတဲ့ BIMSTEC အဖွဲ့ဝင်နိုင်ငံသားရေးဝန်ကြီးတွေရဲ့ဒုတိယအကြိမ်အစည်းအဝေးကိုတော့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေတက်ရောက်ခဲ့ပါတယ်ခင်ဗျာ
ကာဇာဒီတာအလဲပိုင်းကဒီ DHL ဘလာမျိုးကအကြောင်းတစ်ခုကိုအစ္စရေးဘက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပါလက်စတိုင်း30ထပ်မံတည်ဆုံသွားတယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးဘက်ကတော့သူတို့ကဟမတ်စ်တွေကိုဟမတ်စ်ရဲ့ဒီကိုကဲရေးရုံးကိုတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်အိန္ဒိယဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေတဲ့မိသားစုတွေအများဆုံးရှိတဲ့နေရာတွေထဲကတစ်ခုဖြစ်ပြီးတော့တိုက်ခိုက်မှုကြောင့်နောက်ထပ်100ကျော်တရားရသွားတယ်လို့လည်းဂါဇာဒေသကျမ်းမာရေးဝန်ကြီးဌာနနဲ့ဟမတ်အစိုးရရဲ့ဒီပြန်ကြားရေးဌာနကပြောပါတယ်အစ္စရေးစစ်တပ်ကတော့ဂါဇာလယ်ပိုင်းကခတီဂျာကျောင်းအတွင်းမှာဟမတ်စ်တွေရဲ့ကိုယ်ကျေးဌာနကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်ဟမတ်စ်တွေဟာဒီအစ္စရေးတပ်တွေကိုတိုက်ခိုက်ဖို့နဲ့လက်နက်တွေတူလောင်ထားဖို့အတွက်ဒီကျောင်းကိုအသုံးပြုနေတာဖြစ်ပြီးတော့တိုက်ခိုက်မှုတွေမလုပ်ခင်မှာရဲသားတွေကိုတတိပေးခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။ဒါပြင်ဂါဇာတောင်ပိုင်းကခန်ယူနစ်မြို့မှာလည်းဒီနေ့မနက်အာယုံတက်ချိန်ကအစ္စရေးဘက်ကတိုက်ခိုက်မှုကြောင့်ပါလက်စတိုင်း14ယောက်သေဆုံးသွားခဲ့ပါတယ်ခင်ဗျာ
။ပဲရစ်မြို့မှာမနေ့တောက်ကြနေ့ကကျင်းပခဲ့တဲ့အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားအတွင်းတောင်ကိုရီးယားအကစားသမားတွေကိုမြောက်ကိုရီးယားလို့မှားယွင်းကြေညာလိုက်တဲ့အပေါ်နိုင်ငံတကာအိုလံပစ်ကော်မတီ OIC ကဒီကနေ့တောင်းပန်လိုက်ပါတယ်။အိုလံပစ်ပြိုင်ပွဲဖွင့်ပွဲရုပ်တံထုတ်လွှင့်ခြင်းတောင်ကိုရီးယားအသင်းကိုမိတ်ဆက်တဲ့အခါမှားယွင်းကြေညာမိခဲ့တဲ့အတွက်မိမိတို့အနေနဲ့အနုညွတ်တောင်းပန်ပါတယ်လို့နိုင်ငံတကာအိုလံပစ်ကော်မတီ OIC က X လူမှုကွန်ရက်ကနေကိုရီးယားဘာသာနဲ့တရားဝင်ထုတ်ထားတဲ့ post မှာဖော်ပြထားပါတယ်။မနေ့ကအိုလံပစ်ပြိုင်ပွဲဖွင့်ပွဲကျင်းပတဲ့အချိန်တောင်ကိုရီးယားအကစားအဖွဲ့ကစိတ်မြစ်ပေါ်မှာတင်းပေါ်နဲ့ရောက်လာခြင်းအစီအစဉ်ကြေညာတဲ့သူကတောင်ကိုရီးယားအကစားအဖွဲ့ကိုမြောက်ကိုရီးယားနာမည်ဖြစ်တဲ့ကိုရီးယားဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံလို့ဆိုပြီးပြင်သစ်ဘာသာနဲ့ကြေညာခဲ့တာပါဒီနေ့ပဲပဲရစ်အိုလံပစ်ပြိုင်ပွဲရဲ့အကစားပွဲတွေကိုဆက်လက်ကျင်းပနေတာမှာအမျိုးသားဗောလီဘောအုပ်စုဘီကဘရာဇီးနဲ့အီတလီပွဲမှာတော့အီတလီကဘရာဇီးကို3ပွဲ2ပွဲနဲ့နိုင်ပြီးအုပ်စုစီကပွဲစဉ်မှာတော့ဂျာမနီကဂျပန်အသင်းကို5ပွဲအကြိမ်နဲ့ကစားပြီး3ပွဲ2ပွဲနဲ့အနိုင်ရသွားပါတယ်ပဲရစ်အိုလံပစ်ပြိုင်ပွဲကိုဝင်ရောက်ရှင်ပြန်နေတဲ့မြန်မာနိုင်ငံကကြက်တောင်ကစားမယ်တက်ထားသူစာကတော့ဂျပန်နိုင်ငံကအာကနေယာမာဂူရှိနဲ့ဒေသဆန်တော်ချင်းတနအိခွဲမှာကစားကြမှာဖြစ်ပါတယ်အခုချိန်ထိတော့တရုတ်နိုင်ငံကရွှေတံဆိပ်နှစ်ခုနဲ့အဆင့်တစ်နေရာမှာရှိနေပြီးတောင်ကိုရီးယားနဲ့အမေရိကန်တို့ကငွေတံဆိပ်တစ်ခုစီနဲ့ပူးတွဲအဆင့်နှစ်ဗြိတိန်နဲ့ကာဇက်စတန်တို့ကဂျေးတံဆိပ်တစ်ခုစီနဲ့ပူးတွဲအဆင့်လေးမှာရှိနေကြပါတယ်ခင်ဗျာ
အစိုးရသတင်းတွေကိုကိုစော်ဝင်လိုက်တဲ့ကျွန်တော်ရန်တိုင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေချင်းတွေကိုတင်ဆက်ပေးနေတဲ့ဒုအတန်းစီစဉ်ကိုတင်ဆက်ပေးသွားမှာပါဒီဘက်မှာတော့စစ်ကောင်စီလက်အောက်ဆိုးဝါးလာနေတဲ့လူငယ်သင်တန်းကျောင်းများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးမှာပါမြန်မာနိုင်ငံမှာအကြောင်းအမျိုးမျိုးနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့လူငယ်တွေပြုစုပျိုးထောင်ပေးဖို့ဖွင့်ထားတဲ့လူငယ်သင်တန်းကျောင်းတွေဟာလူငယ်တွေကိုပြုစုပျိုးထောင်ရမယ့်အစားအနာပိုင်တွေရဲ့ညှဉ်းပန်းနှိပ်စက်မှုမျိုးစုံကိုခံကြရပြီးတဲ့နောက်ဘဝတသက်စာနာကျင်မှုတွေရသွားစေတဲ့နေရာဖြစ်လာခဲ့တယ်လို့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့လူငယ်တွေကပြောပါရယ်ဆရာနာသိမ့်ပြီးနောက်ပိုင်းပုံမှုဆိုးဝါးလာနေတဲ့လူငယ်သင်တန်းကျောင်းတွေရဲ့အခြေအနေကြောင်း Frontier မြန်မာဝိုင်းတော်သားတွေကဒုအတန်းစီစဉ်မှာတင်ဆက်ပေးထားပါရယ်ခင်ဗျာ
မောင်အိမ်ကြီးလေနေရာဒီအိတ်တဲ့နေရာလေကွာအဲအိတ်တဲ့နေရာမှာစီစီစီတီဗီကတောင်းလုံးလုံးကဒီကိုရှင်ပါပဲကွာဒီက
ဒီတဲ့ကိုမောင်းသွင်းခံနိုင်ရတဲ့လူငယ်တိုင်းအကြောင်းကိစ္စတစ်ခုခုနဲ့ရောက်လာတဲ့လူငယ်တိုင်းကဘဝတစ်ခုလုံးမှာတရားပါလို့မျိုးနာကျင်မှုတွေခံစားသွားရတာကြီးပဲဗျာ
လူငယ်သင်တန်းကျောင်းတွေဆိုတာဟာအကူအညီလိုအပ်နေတဲ့လူငယ်တွေအတွက်ပညာရေးနဲ့ပြန်လည်ထူထောင်ရေးတွေကိုလှုပ်ပေးနိုင်တဲ့နေရာတွေဖြစ်ရမှာပါဒါပေမဲ့ဆရာနာသိမ့်မိကလေးကမြန်မာနိုင်ငံရဲ့လူငယ်သင်တန်းကျောင်းတွေအခြေအနေကပိုဆိုးဝါးလာနေပြီးလူငယ်တွေအတွက်စိတ်တန်ရာတွေရစေတဲ့အထိဖြစ်နေတယ်လို့တက်ကြွလှုပ်ရှားသူတွေကဆိုကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲက ကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
စေအာနာသိမှုမတိုင်ခင်ကကိုစမ်းမင်းပိုင်ကအသက်16နှစ်အရွယ်သာရှိသေးတဲ့အကြောင်းသားတူပါပြီးတော့ဟစ်ဟော့ဂီတာကိုယူသွတ်တဲ့လူငယ်တူလည်းဖြစ်ပါတယ်နိုင်ငံရေးဆိုတာတွေကသူနဲ့အလံဝေပြီးစိတ်ဝင်စားမှုလည်းနေပါတယ်ဒါပေမဲ့အာနာသိမှုဖြစ်ပြီးနောက်မှာတော့သူကဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်နောက်ပိုင်းမှာတော့မျိုးပြပြောက်ကြားတော်လိုင်းလှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီး2021ခုနှစ်ဩဂတ်လမှာတော့ဖမ်းဆီးခံခဲ့ရပါတယ်။အဲဒီနောက်2022ခုနှစ်ဇန်နဝါရီလမှာသူ့ကိုရန်ကုန်ကလူငယ်တင်နန်းကျောင်းစီကိုပို့ဆောင်လိုက်ပါတယ်
။တော်ဆောင်ရရတော့အကုန်လုံးကိုစကေးတောင်ကိုမှောက်ထားဆိုတော့အကုန်လုံးကမှောက်သွားတယ်။အကုန်လုံးမှောက်တယ်ဆိုတော့အဲ့လိုမျိုးဘုနာခေါင်းဆောင်ကအစ်တီးပိုက်ကြီးယူလာပြီးတော့အကုန်လုံးကလူခေါင်းခေါက်ချင်းခေါက်တယ်ပေါင်အောင်လို့မျိုးရိုက်ချင်းရိုက်တယ်ဒီမှာတယောက်မှရင်အကုန်လုံးစားတာပဲ
လူငယ်တင်တန်းကျောင်းမရောက်ခင်ကိုစမ်းမင်းပိုင်ကစစ်ကြောရေးစခန်းတွေနဲ့ရဲစခန်းတွေမှာငါးလကြာဖမ်းဆီးနှိပ်စက်ခံရပြီးစစ်ကြောမင်းမြန်းတာတွေကိုခံခဲ့ရပါတယ်ဒါပေမဲ့လူငယ်တင်တန်းကျောင်းရောက်လာတဲ့အခါမှာတော့စစ်ကြောရေးငရဲခန့်တွေကလွတ်မြောက်ပြီလို့ထင်မှတ်ခဲ့ပေမဲ့အခြေအနေတွေကပိုဆိုးသွားတယ်လို့သူကဆိုပါတယ်
ရိုက်လို့ရှိရင်လည်းလူလိုသူလိုရိုက်တာမဟုတ်ဘူးညာတည်တာအဲ့လိုမျိုးထမင်းပေါင်းအကျိုးလို့အဲ့လိုမျိုးပြင်ဒီကတင်တိုင်းနှင်းလက်လက်မှထုတ်တင်ရလို့ပေါင်းလို့လုံးဝညိုမဲဆွဲအောင်အမှနေရာရှိတဲ့ကောင်တွေအမှတာဝန်ယူရတဲ့လူတွေရဲ့စိတ်ပိုင်းဆိုင်ရာခံစားမှုအလိုက်ကျွန်တော်တို့တွေကငဖဲလို့အဲ့လိုပုံသွင်းခံနေရထုရိုက်ခံနေရတာကြီးရဘယ်သူမှအဆင်ပြေမယ်လို့လည်းကျွန်တော်မထင်ဘူ
းတကယ်တော့လူငယ်သင်တန်းကျောင်းတွေဆိုတာကအသက်၈နှစ်ကနေ၁၈နှစ်အတွင်းမှာရှိတဲ့မိဘမဲ့ခိုကိုးရမဲ့ကလေးတွေလေလွင့်ကလေးလူငယ်တွေနဲ့ပြစ်မှုရင်ဆိုင်စင်းနဲ့ပြစ်ဒဏ်ချမှတ်ပြီးကလေးလူငယ်တွေကိုထိမ့်သိမ်းဆောက်ရှောက်တဲ့အစိုးရသင်တန်းကျောင်းတွေဖြစ်ပါတယ်။တနိုင်ငံလုံးတိုင်းတာနဲ့ဆိုရန်ကုန်မန္တလေးအေရဝတီနဲ့မွန်ပြည်နယ်တို့မှာသင်တန်းကျောင်း၁၁ကျောင်းရှိပါတယ်။ဒီကျောင်းတွေကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနလက်အောက်မှာရှိပြီးကလေးလူငယ်တွေရဲ့အကျဉ်းစာရိုက်တာပိုင်းပြုပြင်ပေးနိုင်မှုဆိုတဲ့ရည်ရချက်တွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်။ဒါပေမဲ့ကိုစမ်းမင်းပိုင်ကြုံတွေ့ခဲ့ရတာကတော့ဒါတွေနဲ့ဆန့်ကျင်ဘက်ပါပဲ
။တကယ်တမ်းဘာလို့မှလည်းပြုပြင်ပေးနေတာမျိုးမရှိဘူး။ဒီတဲကိုမောင်းသွင်းခံနိုင်ရတဲ့လူငယ်တိုင်းအကြောင်းကိစ္စတစ်ခုခုနဲ့ရောက်လာတဲ့အဲ့လိုမျိုးလူငယ်တိုင်းကဘဝတစ်ခုလုံးမှတရားပါအဲ့လိုမျိုးနာကျင်မှုတွေခံစားသွားရတာကြီးပဲဗျာ။
မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရဲ့ PPNM ကအကျဉ်းထောင်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့က2024နှစ်စပိုင်းကစပြီးရန်ကုန်နဲ့မန္တလေးမှာရှိတဲ့လူငယ်သင်တန်းကျောင်း6ကျောင်းရဲ့အခြေအနေတွေကိုပါစောင့်ကြည့်နေကြတာပါ။ PPNM ရဲ့တွေးရှိမှုတွေအရသင်တန်းကျောင်းတွေမှာကလေးသင်ငယ်အခွင့်အရေးတွေအပြင်အခြေခံအကျဉ်းသားအခွင့်အရေးတွေပါချိုးဖောက်ခံနေကြရပါတယ်။မယမင်းကသူ့အသက်16နှစ်အရွယ်တုန်းကရန်ကုန်ကဆရာနာရှင်စံကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ရင်းဖမ်းဆီးခံခဲ့ရဘူးပါတယ်။သူ့ကိုရသသက်ကြီးပုံမှန်905ကကြီးနဲ့တရားစွဲဆိုခဲ့ပြီးအမှုရင်ဆိုင်စဲကာလမှာဗဟန်းမျိုးသမီးတင်နန်းကျောင်းမှာတပတ်ကြာနေခဲ့ရပါတယ်
။အမအလုံးလုံးရတာကြာတော့လေအလုံးလုံးရတာလည်းအရင်ဆိုအဲ့လိုမျက်ရှင်းတဲ့အခါကြီးသူတို့ဒီတက်ပြိုခွဲရတာပေါ့တက်ခွဲရတဲ့အခါတွေဆိုလို့ကလေးတယောက်လိုပဲလူငယ်တယောက်လိုပဲမြင်လိုက်ကလေးတယောက်လိုပဲမြင်လိုက်တာပေါ့ဒါဘလို့မှမလုံနိုင်တဲ့အရာပါတက်တုံတင်းတင်းလေးကိုဒီဓာလေးနဲ့ခွဲရတာမဟုတ်ဘူးဒီပစိန်ပေါ့ပစိန်နဲ့တက်တုံအချီးကိုခွဲရတာပေါ့အဲ့လိုပုံစံမျိုးတွေဆို
ရက်အနေငယ်သာနေခဲ့ရပေမဲ့အဲ့ဒီကြောင်းမှာ privacy ချိုးဖောက်မှုတွေကိုကြုံတွေ့ခဲ့ရတာကတော့မယမင်းအတွက်စိတ်မွန်းချက်စရာအကောင်းဆုံးပါ
အဲ့မှာနေနေရတဲ့ပုံစံအရင်ချင်းချက်ဖို့ကောင်းတယ်ကွာညီမတို့အိမ်ကြီးလေနေရာကြီးအိတ်တဲ့နေရာလေကွာအဲ့အိတ်တဲ့နေရာမှာ CCTV ကတောင်းလုံးလုံးကဒီကိုရှင်ပါလေကွာဒီလားအဲ့ဟာဟိုမှာအိမ်ကြီးလေအဲ့လိုအထုပ်စီလားအဲ့လိုကာထားလို့မရဘူးကွာအဲ့လိုပုံစံမျိုးဆိုတော့ကျောင်းရဲ့ကျောင်းဆရာမကသူ့ရဲ့ရကြားရည်လာကြည့်အဲ့ CCTV လာကြည့်ရမျိုးရှိတယ်သူ့ရဲ့တူလားမတူတယောက်ရှိတယ်အဲ့လိုမျိုး CCTV လာကြည့်ရမျိုးအဲ့ဟိုချင်းတွဲပြီးအရင်စိတ်ချင်းချက်တာပေါ့ကွာဒီလား
မြို့သမီးတင်တန်းကျောင်း၃ကျောင်းမှာစီကံတင်ကျက်ပြီး အိမ်သာရေချိုးကန်းနဲ့အိတ်တဲ့နေရာတွေမှာ CCTV တပ်ပြီး24နာရီစောင့်ကြည့်မှုတွေရှိနေတယ်လို့တကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်။စီကံမလိုက်နာတာမျိုးရှိရင်လည်းအမျိုးသမီးငယ်လေးတွေဟာပြင်းပြင်းထန်ထန်အပြစ်ပေးခံကြရပါတယ်။ဒါ့အပြင်လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေလည်းရှိနေပြီးဘလို့ကျူးလွန်ခံရတယ်ဆိုတာကိုစုံစမ်းနေစေလို့ကိုတိုက်ထွန်းကဆိုပါတယ်
။လိမ်မိုင်းဆိုင်ရာကျူးလွန်ခံရမှုတွေရှိနေတယ်ပေါ့။အဲ့ဒါဘာလဲဆိုတော့လူမှုဝန်ထမ်းမျိုးသမီးတွေရဲ့မောင်တွေတငယ်ချင်းတွေကစခန်းထဲလိုက်လာပြီးမှမျိုးသမီးငယ်လေးတွေကိုစစ်တဲ့ချိန်မှာသူကဝင်ရောက်ပြီးမှကြီးစုတာမျိုးကူညီရဆဲပုံစံမျိုးနဲ့ရှာဖွေဝင်နေဆိုတဲ့ပုံစံမျိုးမှာစစ်ဆေးတာမျိုးလုပ်တယ်ပေါ့အဲ့တော့လိမ်မိုင်းဆိုင်ရာချီးလို့မျိုးတွေခံရတယ်ဆိုတဲ့အခါမှာတော့ကျွန်တော်တို့ခံရမှုအသေးစိတ်ကိုတော့လက်ရှိလိုက်နေပဲဖြစ်တယ်ပေါ့နော
်နိုင်ငံရေးကျင်းသားများကွန်ရက် PPNM ကတော့နိုင်ငံရေးကျင်းသားလူငယ်အနည်းဆုံး400လောက်လူငယ်သင်တန်းကျောင်း6ခုမှာဖမ်းဆီးခံထားတယ်လို့ခန့်မှန်းပါတယ်မြန်မာနိုင်ငံဟာကလေးသူငယ်အခွင့်အရေးများဆိုင်ရာကုလသမဂ္ဂကွန်ဗင်းရှင်းကိုသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပါတယ်။ဒီသဘောတူစာချုပ်အရကလေးသူငယ်တွေဟာအနေရရှိတဲ့လုပ်ငန်းခွင်တွေ၊နှီးမျိုးစုံနဲ့အမျက်ထုတ်ခံရခြင်းတွေနဲ့အကြမ်းဖက်ခံရခြင်းတွေကနေအကာအကွယ်ရပိုင်ခွင့်တွေရှိရမှာဖြစ်ပါတယ်။ပုံမှန်39မှာဆိုရင်ဥပဒေချိုးဖောက်တဲ့ကလေးတွေကိုနှိပ်စက်တာ၊ရက်စက်ကြမ်းကြုတ်စွာဆက်ဆံတာတွေမလုပ်ရဘူးလို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့ဒုအတန်နဲ့စကားပြောကြရတဲ့တက်ကြွလှုပ်ရှားသူတွေနဲ့တင်းနှန်းကျောင်းကလွတ်မြောက်လာတဲ့လူငယ်တွေကတော့ကျောင်းတွေမှာဒီအခွင့်အရေးတွေမရဘဲချိုးဖောက်ခံနေကြတယ်လို့ဆိုပါရယ်။ဒေါက်တာအေရွန်ကအန်ယူဂျီအစိုးရရဲ့လူသားချင်းစာနာရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီး Psychosocial Support တွေပေးနေတဲ့စိတ်ပိုင်းဆိုင်ရာနှစ်သိမ့်ဆွေးနွေးပေးသူဖြစ်ပါရယ်။ထိမ့်သိမ်းရေးစင်တာတွေဟာကလေးလူငယ်တွေအတွက်အကျိုးမရှိသလောက်နေပါတယ်လို့ဒေါက်တာအေရွန်ကဆိုပါရယ်။ဒါအပြင်စိတ်ဒဏ်ရာတွေနဲ့စိတ်ပိုင်းဆိုင်ရာလူမှုရေးပိုင်းဆိုင်ရာပြဿနာတွေဖြစ်ဖို့ပုံများတယ်လို့ဆိုပါရယ
်ကျွန်တော်တို့မြန်မာနိုင်ငံကခုဖြစ်ပြီးနောက်ပိုင်းမှာပြန်ပြီးတော့လွတ်မြောက်လာတဲ့ကလေးတွေဒါမို့လွတ်မြောက်နေတဲ့လူရောက်လာတဲ့ကလေးတွေနဲ့ကျွန်တော်တို့တွေ့ဆုံခွင့်ရတာတာဂက်လေးရှိတယ်တချို့ကတော့ခုန Depression Science Center လေးအများကြီးတွေ့ရတယ်စိတ်ကြတယ်ပြီးတော့ဆိုတော့ PTSD လို့ခေါ်ရ Post Traumatic Stress Disorder ပေါ့နော်ဥပမာတန်တုပ်ပြင်ကြောက်တယ်တန်တိုင်းနေမြင်ကြောက်တယ်တချို့ကเนี่ยนี่ออไลด่าเนี่ยจริงๆตုံပြီးတော့ตုံလောက်ဝင်တောက်တယ်ဆိုတော့ခလေးတွေပေါ့เนาะဒါမျိုးတွေကိုကျွန်တော်တို့က long term medical treatment ကိုဒီ counseling ကို psychosocial support ကိုတောက်လျှောက်ပေးရတဲ့အခြေအနေမျိုးလေးတွေရှိရဲ့
ကိုစမင်းပိုင်ကလူငယ်တင်တန်းကျောင်းမှာ6လကြာနေခဲ့ရပါတယ်။သူနဲ့သူ့တငယ်ချင်းတွေကတင်တန်းကျောင်းမှာကင်းစောင့်တာဝန်ရတဲ့အထိဝန်ထမ်းတွေရဲ့ယုံကြည်မှုကိုရအောင်ယူခဲ့ပြီးနောက်အခွင့်အာဏာတဲ့ဒီနေ့မှာသူတို့14ဦးလုံးထွက်ပြေးလွတ်မြောက်ခဲ့ကြပါတယ်။တပတ်အကြာမှာတော့ကိုစမင်းပိုင်ရဲ့မိဘနှစ်ပါးလုံးနေအိမ်မှာတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပြီးလူများကတော့ဒါဟာစစ်ကောင်စီဘက်တော်သားလက်နက်ကင်တွေပြစ်ခတ်ခဲ့တာဖြစ်တယ်လို့ယုံကြည်ကြပါတယ်။
နော်မဆက်လာရဘူးအုံးကနေဆိုပြောက်ပြေးစာနာတွင်ချင်းချင်းတရားဘလောက်ကြီးမှကြောင်းကောင်းတဲ့မြောက်ဆန်တောင်းမှုမြောက်ကြီးမှဘဝဖြစ်မှလည်းနားလေပါလေ
အခုတော့ဟိဟော့ဂီတာကိုယူသွတ်တဲ့ဒီလူငယ်လေးကအညာဒေတာဘက်ကတော်လည်းတက်ဖွဲ့တစ်ခုမှအာနာရှင်စန့်ကျင်အလုပ်တွေဆက်လုပ်နေပါတယ်ဒါပေမဲ့ကြံခဲ့တဲ့နှစ်တွေမှာစိတ်ဒဏ်ရာတွေအများကြီးနဲ့ရှင်သန်နေထိုင်ခဲ့ရပြီးသူပဲနေရာသွားစစ်ကြောရေးနဲ့လူငယ်သင်တန်းကျောင်းတွေမှာရရှိခဲ့တဲ့စိတ်ဒဏ်ရာတွေကသူ့နောက်ကိုအရေးလိုလိုက်နေစေလို့ဆိုပါတယ်
နနူးလာရဗျာတို့အစားစားလို့မရဘူးအနှက်ဆာစားတဲ့အကြည့်ယူထောင်းအောင်ဖြတ်လိုက်တာဗျာအဲ့လိုမျိုးအနှက်မဆာထားတဲ့ခါမှာထမင်းသိုးကြီးတွေပါလို့အဲ့လိုမျိုးကြီးဂျုံတွေကမနှက်ပိုင်းစားမစားတဲ့တော့ဗျာညာဘက်တွေလိုချင်နေတယ်အိတ်မပြောတော့ဗျာထောင်ထဲမှာလည်းအဲ့လိုပဲကျွန်တော်ညာဘက်တွေအိတ်လို့မရတာမန်နေရန်ကြီးကြည့်နေရင်လည်းကျွန်တော်တို့အတွေးလေးကအဲ့တန်တိုင်းနောက်ကအတွေးလူငယ်ဆောင်ရောက်ခဲ့တဲ့အတွေးရိုင်းနေခံရတဲ့ကအတွေးကိုပြန်စင်းစားမိလို့ရှိရင်တော့အဲ့လိုတကယ် realization တကယ်ကျွန်တော်တို့ကလည်းတွေးခဲ့ရတော့ဒီမှာတကယ်ထပ်ဖြစ်နိုင်သေးပါလားဆိုတဲ့ဟာကြီးရတယ်အမြင်နဲ့ရိုက်ခတ်နေကြတော့
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒိုတန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
အန္တရာယ်မှာဝိုင်းတော်သားတွေတင်ဆက်ပေးတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဒီတစ်ပတ်မှာတော့အမေရိကန်ကနိုင်ငံရေးနဲ့မိသားစုအပြန်အလှန်တက်ရောက်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ဒုသမ္မတကမလာဟဲရစ်ရဲ့မိသားစုဟာတမယိုးကြမဟုတ်တဲ့မိသားစုလို့တချို့ကဆိုကြပါတယ်။ အမေရိကန်နိုင်ငံမှာမိသားစုနဲ့နိုင်ငံရေးဘလို့အပြန်အလှန်တက်ရောက်နေကြပါသလဲဒီတစ်ပတ်ဒီမိုကရေစီနဲ့လူ့အခွင့်အရေးဒီခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဥတ္တမောင်သန်းကနိုင်ငံရေးလေ့လာသူဦးအောင်မိုးမွင်းကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ကမ္ဘာကျူပိုင်တယ်ကသမ္မတယူကောက်ဘွေဘိုးရင်တော့ဘူးလို့ကြေညာပြီးတဲ့နောက်ဒုတိယသမ္မတကမ္ဘာဟန်နဆာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဖို့အလားအလာအပေါင်းစုံဖြစ်ပြီပါလေအချို့သတင်းဆောင်ပါတွေမှာသူ့ရဲ့မိသားစုကိုလည်းတမျိုးကြမဟုတ်တဲ့မိသားစုလို့သုံးနှုန်းကြတာကိုပြည့်ရပါတယ်ရီပပ်ဘလစ်ကန်ပါတီဘက်ကိုကြီးလိုက်ပြန်တော့လေလူမျိုးအမတ်တရုတ်ကိုတချို့နိုင်ငံရေးလှုပ်ရှားသူတွေကဇွန်ဘေဘီပြောလာကြတဲ့အချိန်မှာထာမြေချလိုက်တဲ့ပါတီဒုတိယသဗ္ဗလောင်း JD Vance စနီးကလည်းအိန္ဒိယအတွင်းအမေရိကန်ဖြစ်နေတယ်။ဒီမိုကရေစီလူ့ခွင့်ရေးရှိတဲ့လူအဖွဲ့အစည်းမှာနိုင်ငံရေးနဲ့အိမ်ဆောင်ရေးမိသားစုစနစ်အပြန်အလှန်တက်ရောက်ကြတဲ့ပုံဒီပတ်တင်ပြလို့ပါလေ။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့နိုင်ငံရေးနဲ့လာသူကွာမိုးဝင်းဖြစ်ပါတယ်။မင်္ဂလာပါကွာမိုးဝင်
း။မင်္ဂလာပါဆရာ
။ဟုတ်ကဲ့ကွာမိုးဝင်းကျွန်တော်သမယောကျမဟုတ်တဲ့မိသားစုလို့ဒါကမ္ဘာဟဲရစ်ရဲ့မိသားစုကိုပြောကြတယ်ဒီသမယောကျမဟုတ်တဲ့မိသားစုဆိုတာဘာကိုများဆိုလို့ပါတယ်ခင်ဗ
ျသမယောကျမဟုတ်တဲ့ဟာဆိုတာဟိုပထမဆုံးပြောချင်တာကတော့ကျွန်တော်တို့ဒါအမေရိကန်သမရရွေးကောက်ပွဲမှာအာရှအိန္ဒိယနယ်ပွားတယောက်ဒီလိုထိတ်ထိရောက်လာတော့ဒါကျွန်တော်တို့ဂုဏ်ယူစရာပေါ့နော်ဒီဒါကြောင့်လည်းအားလုံးကဟိုအဗျူဆိုင်ပို့ပြီးတော့ကြည့်မိကြတာထင်တယ်သမယောကျမဟုတ်တာဒီကမလာဟဲရစ်တို့ကတော့မိသားစုတွေကတော်တော်စိတ်ဝင်စားဖို့ပါစိတ်ဝင်စားဖို့ကောင်းလဲဆိုတာသူ့အမေကိုကြည့်လိုက်တော့လေဒါ education အရဟိုတော်တော်စင်တာမြင့်မြတ်သင်ခဲ့ရတဲ့သူတွေပေါ့နော်ဘာကလေး University တို့ Stanford တို့နောက်တခါသူတို့ဖြတ်သားမှုတွေကြည့်လိုက်တော့လေငယ်စဉ်ဘဝတွေကဒီဟဲရစ်တို့မိသားစုတွေကဒီ Montreal တို့နော်ကနေဒါနာမည်ကြီးတက်ကသူတွေသူအဖေမိစတင်တော့လိုက်ရတယ်နောက်တခါအချီကာဂိုတို့ Illinois ဆိုဘက်ဒီမှာရောအကုန်ပြောင်းသွားတာပေါ့ပြောင်းသွားတော့သူတို့ကျင်လည်ခဲ့ရတဲ့အတိုင်းဝိုင်းတွေကဒါပညာရေးနဲ့ဆိုရင်တော်တော်အဆင့်တန်းမြင့်မြတ်နေထိုင်ခဲ့ရတဲ့ high middle class တွေပေါ့နော်အဲ့တော့ဒီပြောင်းရွှေ့လာတော့ဟို democratic society တွေရဲ့အားသာချက်ကဘာလဲဆိုတော့ဟိုတစုံတစ်ယောက်က control လုပ်တဲ့အာဏာရှင်စနစ်တည်းကိုယ်တိုင်ရွေးချယ်ခွင့်ရှိတယ
်ဒီတမျိုးကြောင့်မဟုတ်တဲ့မိသားစုတွေဟာလူဝင်မှုမူဝါဒတွေနဲ့တော့ပြီးချိတ်ဆက်နေတော့ကျွန်တော်တို့တွေ့ရဒီမိုကရေစီနိုင်ငံလေးမှာပေါ့နော်ဆိုတော့ဒါကလည်းအခုမကြာသေးခင်ကဥရောပမှာလက်ရှိလည်းအမေရိကန်တပ်ပြရွေးကောက်ပွဲမှာလည်းဒါအရေးကြီးတဲ့ကိစ္စကြောင်းလဲစရာကိစ္စတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့ဒီအမေရိကန်နိုင်ငံရဲ့လူဝင်မှုမူဝါဒကိုကြည့်လို့ရှိရင်လည်း1965ခုနှစ်ကနေစပြီးကြောင်းလဲသွားခဲ့တယ်အဲ့ဒီနောက်ပိုင်းမှာလက်တင်အမေရိကန်နဲ့အာရှကလူတွေပေါ့နော်ပို့ပြီးတော့လက်ခံလာခဲ့တာကိုတွားပြီးတွေ့ရတယ်ဆိုတော့ဒီလိုလူဝင်မှုအကြောင်းလဲတွေဟာအိမ်ဆောင်ရေးနဲ့မိသားစုတွေနဲ့နိုင်ငံရေးပေါ်မှာဘလို့တက်ရောက်လာတာတွေကိုတော့တွေ့ရတယ
်ကယ်လီဖိုးနီးယားကိုအီလီဂယ်နဲ့လာကြတယ်အီလီဂယ်နဲ့လာကြတဲ့သူတွေကိုတဖြည်းဖြည်းချင်းအမေရိကန် process တွေမှာဘလို့ဝင်ဆောင်လုပ်ကြမလဲပေါ့ဘလို့ဟိုတရားဝင်နေထိုင်ခွင့်ရအောင်လုပ်ကြမလဲဆိုတဲ့ဟာတွေဒါတွေကအားသာချက် liberal state တွေပေါ့ဒီတခြားနိုင်ငံရွှေ့ပြောင်းတဲ့သူတွေအတွက်ကဒါမျှော်လင့်ချက်မျှော်လင့်စရာတခုလို့ဖြစ်လာတာပေါ့ဒီ republican တွေ side ကကြတော့ဘာဖြစ်လဲဆိုတော့သူတို့ကကြတော့ southern border ဒီမှာနေကြတာ ਉਹ တောင်ပိုင်းပြည်နယ်ဒီမှာနေကြတော့သူတို့ရဲ့စိုးရိမ်မှတ်ကကြတော့လေ mexican တွေအဲ့ဒီဘက်ကတွေတအားလာကြတယ်ဟာလာဟိုဘက်က el salvador တို့ဘာတို့ဒူးဆိုင်ခိုင်းကောင်တွေပါလာမှလည်းသူတို့ကြောက်တယ်သူတို့ပေါ်ကအပြောင်းလဲဖြစ်ဖို့အတွက်ဥရောပနိုင်ငံတို့ဒီ america တို့တအားလာကြတယ်ဒါကတကယ်လည်းအလုပ်ကျိုးသားတဲ့သူတွေလည်းပါကြတယ်အများကြီးပါကိုကိုဘွားကိုပြောင်းနေရတဲ့သူတွေများသွားပြန်အဲ့လိုပဲဒုက္ခတွေတွေကိုကျွန်တော်တို့အကြောင်းပြုပြီးတော့အသုံးချပြီးတော့ဒီအကျန်းဖက်ဆဲလ်တွေကလည်းလှုပ်ရှားနေကြတာပေါ့ဒီပြိုင်နေတဲ့မှာပဲဒုက္ခတွေတွေကိုခုလုံးလုံးပြီးတော့လူကုန်ကူးတဲ့ဘီလီယံနဲ့ချီတဲ့ဟိုစီးပွားရေးလုပ်ငန်းကြီးတွေကလည်းရှိတာ ਉਹ ကျွန်တော်တို့ဒီဟိုကယ်လီဖိုးနီးယားဘက်မှာပဲကြည့်လေကျွန်တော်စန်ဒီယေဂိုမှာဆိုရင်ဟိုဘက်ကနေမက္ကဆီကိုဘက်ကဒီဝါနာတို့ဘက်ကနေမရောဥမင်လိုက်ကောင်းလေးဖောက်တူးကြပေါ့အဲ့ဒါတွေလုပ်တဲ့ business တွေကလည်းရှိကြတာဆိုတော့ Republican ရဲ့စိုးရိမ်မှုကလည်းသူကအဲ့လိုဖြစ်နေကြတာပေါ့အဲ့တော့ဒီနှစ်ခုကသွားထိတ်လိုက်တွေ့ရပေါ့ Liberal တွေကကြတော့အလုတ်ကျိုးသားတဲ့သူတွေလူတိုင်းမှာအခွင့်ရရမယ်အလုတ်ကျိုးသားတဲ့သူတွေအတွက် America ဟာမျှော်လင့်ချက်ရှိရမယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့ကလှုပ်ချင်တယ် Republican တွေကကြစိုးရိမ်ကကြတော့ဟိုဒီလိုလူတွေရောက်လာရင်သူတို့လူပြူတွေအလုတ်ကိုင်းတွေမရမှာတွေအကုန်စိုးရိမ်တာပေါ့
ဒီ Kamala Harris ရဲ့မိသားစုကိုကြည့်လိုက်လို့ရှိရင်က ဆိုတော့ပေါ်မင်းပြောခဲ့တယ်ပေါ့နော်ကျွန်တော်တို့အမေကအိန္ဒိယနာသားတယ်အဖေကဂျမိကာနာသားနော်ပြီးတော့ကမ်လာဟဲရစ်ကိုနိုင်ကလည်းဒူဘူးဂျူးနဲ့သူကအကြောင်းပါအဲ့တော့အားနဲ့သမီးတယောက်စီလည်းပါလာမျိုးသားဘက်ကပါလာတဲ့သမီးအလာအမ်ပေါ့ဆိုလို့ရှိရင်ဒါကကျွန်တော်တို့မော်ဒယ်လုပ်ငန်းမှာသာပါနေတယ်နော်ဆိုတော့ဒါပေမဲ့သူကတပြိုင်တည်းမှာပဲသူ့အဖေကဂျူးဖြစ်ပေမဲ့သူကဘာသာမဲ့တယောက်ဖြစ်ပြီးတော့နော်ပါလက်စတိုင်းကြီးရဲ့ဒီကလေးတွေရဲ့ဂျမုံွေရှာတာတွေပါလို့သူကဆောင်ရွက်လာတာရှိတာဆိုတော့ဒါနဲ့ပတ်သက်ပြီးတော့လေကမ်လာဟဲရစ်ပေါ်မှာတိုက်ခိုက်လာနိုင်တယ်ဆိုတော့အပြောဆိုတွေရှိတယ်ဆိုတော့
ဟုတ
်ဒီလိုမိသားစုစနစ်ဒီလိုမိသားစုနော်ကျွန်တော်တို့အမျိုးမျိုးဂျူစာဘာသာနော်ဒီမျိုးပွဲပြလာတဲ့မိသားစုတွေနဲ့အမေရိကန်နိုင်ငံရဲ့စနစ်နဲ့ဘလို့များအဝင်ဝင်ကြဖြစ်အောင်နော်ဒီထဲမှာတည်ငြိမ်မှုရှိအောင်မိသားစုတွေဘလို့များစူးစမ်းနေကြတယ်ဘာမို့လဲထင
်အမေရိကန်ပြည်ထောင်စုမှာဟိုအာသာချက်ကလေဟိုဟိုတခါလေလူတွေကထရမ့်လို့ပါလို့ဆိုရင်းကြတယ်ဟိုကျွန်တော်ကမဆိုရင်ဘာဖြစ်တော့သူ့ဘာသူအဆုံးရောက်တာတွေတချို့ပြောပြောသူတို့ system ကတအားခိုင်တယ်ဥပမာ balance ပြန်လုပ်နိုင်တဲ့ power တွေကရှိတာဟိုဟို republican တွေလှုပ်ထင်နိုင်လဲလှုပ်လို့မရဘူးဥပမာ Jew ပေါ့နော်အခုကျွန်တော်ဆိုကျွန်တော်နေတဲ့ရပ်ကွက်က Jew ပဲ Jew ရပ်ကွက်တွေပဲတော်တော်များများ Jew စာသင်ကျောင်းတွေ Jew ဖျားကျောင်းတွေဟလားတကယ်ကို conservative ဒီ Jerusalem ပြီးရင်ဒုတိယအကြီးဆုံး conservative ဖျားကျောင်းကြီးတွေ Brooklyn လို့ကျွန်တော်တို့ဘက်မှာရှိတာဟိုအဲ့တော့ဒါမှတပြိုင်တည်းမှာပဲဒီ Jew တိုင်းဝိုင်းမှာဘာရှိသေးလဲဆိုတော့ဒီ progressive ပေါ့လက်ဝဲသမားတွေကလည်းအများကြီးပဲ။ဟုတ်ခုနကျွန်တော်တို့ပြောဆိုဂျူးရဲမှဆိုလဲဂျော့ဆိုရော့ဆိုအုပ်စုတွေရှိရပဲ။အဲ့ဒီအုပ်စုတွေဆိုရင်ဒါ progressive လက်ဝဲတွေပေါ့နော်။ခုနကပြောသလိုနာတာယာဟုလိုင်းနဲ့ right side ကကောင်းနေလည်းရှိတယ်။အဲ့တော့အမေရိကရဲ့အာသာချက်ကဘာဖြစ်လဲဆိုတော့အားလုံးက balance ပြန်လုပ်တာကြတာ။ဟောဟိုသူတို့ကိုကာနိုင်မဲ့အတိုင်းဝိုင်းတွေကလည်းရှိနေတာလေ။ရှိနေတာဆိုတော့အဲ့တော့ right wing တွေကဟိုလှုပ်ချင်တိုင်းလှုပ်လို့မရဘူး။ဒါကအမေရိကရဲ့အထူးကြောင့်ကျွန်တော်တို့သဘောကြဆုံးပေါ့အမေရိကရဲ့အထူးကြဆုံ
းဟုတ်အဲ့ဒီလိုလူအဖွဲ့အစည်းတစ်ခုဖြစ်ဖို့နော်နှစ်ကလာအချိန်ဘလောက်လောက်ယူပေးရဒါမို့ရင်ဒီမိုကရေစီစနစ်တစ်ခုကိုတမ်းပြီးနိုင်ငံတကာနိုင်ငံချမှတ်တဲ့အတိုင်းဒီလိုတစ်ခါလေးဖြစ်သွားတာ
နံပါတ်၁ကဟိုပေါ်လစ်တစ်ကကာချပေါ့နိုင်ငံရေးယဉ်ကျေးမှုနဲ့လည်းဆိုင်မထင်လေနိုင်ငံရေးယဉ်ကျေးမှုရဲ့သူတို့အဖြူတွေမြက်ပြောတာရှိတယ် white genius ပေါ့ငါတို့ရဲ့ white genius ကပါတယ်ဆိုတော့တဲ့ငါတို့ကဘယ်တော့မှတယောက်နဲ့တယောက်ရေးစစ်ပွဲကြီးတွေမလုပ်ဘူးအဲ့တော့သူတို့ဖြတ်တန်းမှုတွေကိုကြည့်လိုက်ရင်တိတာတယ်ဟောတိတာတယ်ဆိုတာကဒီ democracy တို့ဒီလူအဖွဲ့အစည်းတည်ဆောက်ဖို့ဆိုတာလွယ်လွယ်နဲ့တော့မရဘူးခုနပြောတယ်မတ်တောင်တကောင်ပွားတွေလူပြူထဲမှာလည်း emperor ဆိုးတဲ့ကောင်တွေအများကြီးရှိတယ်အဲဒေသခံတွေထဲမှာလည်းကိုယ်လုံးဝဝယ်ကမ်းမလုပ်တဲ့ဟာတွေရှိသလိုဝယ်ကမ်းမလုပ်တဲ့ဟိုကျိုးစုံရတဲ့လူတွေလက်ရှိတယ်ပေါ့ဒါမျိုးတွေကျွန်တော်တို့ကဖြတ်တန်းကြရတာဟုတ်ဖြတ်တန်းပြီးမှခုနပြောတဲ့အင်္ဂလိပ်စီကလွတ်လိုက်ရရတော့လေဟိုအင်္ဂလိပ်နဲ့တိုက်တဲ့အိန္ဒိယနေရှိသလိုအမေရိကန်လွတ်လိုက်ရဘက်ကတိုက်တဲ့အိန္ဒိယနေလက်ရှိကြတာဟုတ်အုပ်စုတွေကလားချော်ရကီတို့ဒီနာဗာဟိုနေရှင်းတို့အဲ့လိုမျိုးတွေအများကြီးကွဲနေကြတော့အဲ့တော့ကျွန်တော်ထင်တယ်ဟိုရာစုကကျွန်တော်တခါလေးတွက်ကြည့်ရပါလေဒီလိုတည်ငြိမ်တဲ့အင်အားကြီးတဲ့နိုင်ငံဟာဆိုတော့ရာစုကရာချီပြီးတော့နှစ်ကာလရာချီပြီးတော်တော်ယူရတယ်ထင်တယ်။အော်ကျွန်တော်တို့ဒီ Viking ဟိုဟာတွေကြည့်လိုက်ရင် Dane တို့ England တို့ဘာလို့ချနေကြတာပဲ။ပြီးမှနောက်ကြမှာငါတို့စစ်တွေတိုက်နေလို့တော့မဖြစ်ဘူး။ငါတို့တယောက်နဲ့တယောက် Freedom ကိုတယောက်လေးစားရမယ်။တယောက်ရဲ့ Identity ကိုတယောက်လေးစားရမယ်ဆိုပြီးတော့နိုင်ငံတွေခွဲထောင်ကြတာပေါ့။အဲ့တော့ဟို America ကြပို့ပြီးတော့သူကဟိုပို့ပြီးတော့အားတာတဲ့ချက်ကခရီးရန်တမကျန်းစာတွေဟာကိုပြောတာ။ငါတို့နိုင်ငံဟာဟုတ်လားဒီ Shining City ပြရမယ်ပေါ့။လူတိုင်းကအားကြအတူယူတရားတဲ့တောက်ပတဲ့မြို့တော်ပြရမယ်။အဲ့မြို့တော်ဖြစ်ဖို့အတွက်အတူကွဲပြားတဲ့သူကိုငါတို့အကုန်လက်ခံရမယ်ဆိုတဲ့ idea နဲ့တိစောက်ကြတဲ့နိုင်ငံကို။အဲ့ဒါလိုဖြစ်ဖို့ဆိုတာကျွန်တော်ပြောသလိုပေါ့နော်။နိုင်ငံရေးရင်ကျေးမှုကအဓိကတော့ဆိုင်ရပေါ့
။ဟုတ်ကဲ့။ကျေးဇူးအများကြီးတင်ပါတယ်ပေါ်မုန်းရေ
။ဟုတ်ဆရာကျေးဇူးပါ။ဟု
တ်ကဲ့။အခုဆွေးနွေးပေါ်ခဲ့တဲ့ဆိုတော့ဒီအရေးလေးလာဆုံးတဲ့ပုံမျိုးပဲဒီမှာလေကျွန်တော်တို့ပေါင်းသား
ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုဥတ္တမောင်တန်းကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒီလိုအမေရိကန်တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင်။
ဒီအမေရိကန်တန်ကနေ2024ခုနှစ်ဇူလိုင်လ28ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။တရုတ်ရဲ့စီးရေးချင်းချောင်းမှုခံရတဲ့ထိုင်ဝမ်မှာအနေရကျရောက်လာရင်တုံ့ပြန်ဆောင်ရွက်နိုင်မှုအများပြည်သူပါဝင်တဲ့လေ့ကျင့်မှုတွေပြုလုပ်ပါတယ်။ယူကရိန်းနိုင်ငံရဲ့ဝန်ကြီးတရုတ်ပြည်ကိုလာရောက်စင်မှာရုရှားနဲ့စစ်ပွဲရဲဆဲနိုင်ရေးဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့လူပေါင်း200လောက်တည်ဆုံးခဲ့တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ကိုဇော်မိုးကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ထိုင်ဝမ်မှာအများပြည်သူပါဝင်ပြီးအရေးပေါ်အခြေအနေတွေအတွက်လေ့ကျင့်တာတွေကိုနှစ်ဆင့်လုပ်လေ့ရှိပါတယ်။ဒီနေ့မှာတော့တရုတ်ကမစ်ဆိုင်းဒုံးနဲ့အပါအဝင်လေကြောင်းကနေတိုက်ခိုက်လာရင်ဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတဲ့လေ့ကျင့်ခန်းတွေကိုအလေးအနက်ထည့်သွင်းထားပါတယ်။ဒါဟာထိုင်ဝမ်အာဏာပိုင်တွေအနေနဲ့ဖြစ်နိုင်ခြေရှိတဲ့အပေါ်လက်တွေ့ကျတဲ့ပြင်ဆင်မှုတွေလုပ်တာဖြစ်ပါတယ်။မစ်ဆိုင်းဒုံးတွေကျလာရင်လေကြောင်းကနေတိုက်ခိုက်လာရင်မြေအောက်ယထာဘူတာတွေနဲ့မြေအောက်ခန်းတွေမှာအကာအကွယ်ယူခိုလုံချဖို့စတာတွေလည်းလေ့ကျင့်ခန်းမှာပါဝင်ပါတယ်။ဒီလေ့ကျင့်ခန်းတွေဟာအရေးကြီးတယ်လို့အသက်36နှစ်အရွယ်စဖိုမူ Brian Chan ကပြောပါတယ်။
对啊是重要的就是万一哪一天真的有发生重大灾难的话
这个理解感觉啊也记吧把路来说了别人的也输了哈这年年的情景嘛在家要拿来嘛的应该理解感觉啊得得得得吧呗龙哥的那年老哥杀比了理解一样理解感觉啊不比了零呢撇了吧的不比了多切了吧的 ဒီနေ့လက်ကျင့်ငန်းဟာတရုတ်ရဲ့စီးရေးချင်းချောက်မှုဟာဘလောက်အထိနီးကပ်လာနေပြီလဲဆိုတာကိုကျွန်တော်တို့ပြည်သူတွေကိုပို့ပြီးနားလည်သဘောပေါက်စေပါတယ်လို့အသက်82နှစ်အရွယ်အနုပညာရှင် Tim Hong ကပြောပါတယ်
။就感觉上就是说我们已经濒临到那种危险的。
ကျွန်တော်တို့အားလုံးဟာတရုတ်ဂျက်တိုက်လေယာဉ်တွေရဲ့ရန်ကိုအချိန်တိုင်းကာကွယ်နိုင်ဖို့ပြင်ဆင်ကြရပါမယ်
။ထိုင်ဝမ်စစ်တပ်ဟာအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေထံကနေဂျက်တိုက်လေယာဉ်တွေ၊မစ်ဆိုင်းဒုံးတွေ၊ drone တွေဝယ်ယူအင်အားဖြည့်တင်းနေသလိုထိုင်ဝမ်စစ်တပ်ရဲ့တိုက်ခိုက်ရေးစွမ်းအားအပေါ်ယုံကြည်မှုရှိလာအောင်စီးရဲလေ့ကျင့်မှုပုံစံတွေပြောင်းလဲလာခဲ့တယ်လို့လေ့လာသူတွေကဆိုပါတယ်။ဒါပေမဲ့တချို့ထိုင်ဝမ်ပြည်သူတွေကတော့လုံလောက်တဲ့စွမ်းရည်ရှိပြီလားဆိုတာကိုတန်တရားရှိကြပါတယ်။အသက်29နှစ်အရွယ်လီစာလျောင်ကတော့သူ့ငယ်ချင်းစမှုတန်းတစ်ခုပြောပြချက်အရာတွေရောသူကြားသိထားတာတွေအရာပါထိုင်ဝမ်စစ်တပ်ရဲ့တိုက်စွန်းအားဟာလိုနေသေးတယ်လို့ယူဆပါတယ
်။就以可能听到的或是知道目前
这么加他人呢这么等一下这边对中的压油台湾是大家在开能说呢不得比如啊别话用机啊他能没路了没钱没吧
啊在可能是等一月电话啊咯台湾哈啊论西楼年有比都啊把啊问啊苗啊别哈等哪里压西他比啊言恩啊里啊别现在是你的路数吧嘞အခုလိုအချိန်မှာပဲယူကရိန်းနိုင်ငံသားဝင်ကြီးဒီမီထရီကူလီဘာဟာတရုတ်ပြည်ကိုတရားဝင်အလဲအပတ်ရောက်ရှိသွားပြီးဇူလိုင်လ24ရက်နေ့မှာတရုတ်နိုင်ငံသားဝင်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်။ဒါဟာရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ယူကရိန်းနိုင်ငံသားဝင်ကြီးရဲ့ပထမအဦးဆုံးခရီးစဉ်ဖြစ်ပါတယ်။တရုတ်နိုင်ငံသားဝင်ကြီးဝမ်ယီကလည်းငြိမ်းချမ်းရေးအတွက်တရုတ်ကဂျာဝင်ဆောင်ရွက်ပေးဖို့အသင့်ရှိတယ်လို့ပြောဆိုခဲ့ပြီးရုရှားယူကရိန်းငြိမ်းချမ်းရေးအတွက်တရုတ်သမ္မတရှီချင်းပင်ရဲ့အချက်၄ချက်ပါတင်ပြချက်နဲ့တရုတ်နဲ့ဘရာဇီပူးပေါင်းရေးဆွဲထားတဲ့အချက်၆ချက်ပါတင်ပြချက်တွေရှိတယ်လို့လည်းကန့်လန့်ပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကလည်းတရုတ်ရဲ့အခမ်းကဏ္ဍကိုကျေးဇူးတင်ကြောင်းနဲ့ရုရှားနဲ့ဆွေးနွေးဖို့အသင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်ဆွေးနွေးပွဲတွေဟာလက်တွေ့ကျပြီးအကြောင်းအကျိုးစီလျော်ဖို့လိုတယ်လို့လည်းဒီမီထရီကူလီဘာကပြောဆိုခဲ့ပါတယ
်ပြည်ပြည်စုံစုံနဲ့အသေးစိတ်ဖြစ်ရပါမယ်ကျွန်တော်တို့စကားပြောပါမယ်ကျွန်တော်တို့ပါဝင်တဲ့အချက်တွေကိုကြည့်ပါမယ်ငြိမ်းချမ်းရေးအစီအစဉ်အပြိုင်ဆိုင်လုပ်တာကိုကျွန်တော်တို့ရှောင်ရှားရပါမယ်ကျွန်တော်တို့ကတကယ်ငြိမ်းချမ်းရေးကိုဥတီလှုပ်ဆောင်ရပါမယ်ဒီကိစ္စမှာတရုတ်ကတကယ်ကိုအရေးကြီးတဲ့နေရာကပါဝင်ရမှာပါ
ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးရဲ့ပြောဆိုချက်နဲ့ပတ်သက်ပြီး ရုရှားသမ္မတပူတင်ရဲ့ပြောရေးဆိုခွင့်ရှိသူဒီမီထရီပက်စကော့ဖ်ကတော့ဒီပြောဆိုချက်တွေနဲ့ပတ်သက်ပြီးအသေးစိတ်စောင့်ကြည့်သွားရမှာဖြစ်ပြီးရုရှားအနေနဲ့ဆွေးနွေးပြောဆိုဖို့အဆင်သင့်ရှိတယ်လို့ဇူလိုင်လ24ရက်နေ့ကတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်ဟာရုရှားရဲ့အဓိကမဟာမိတ်ဖြစ်တယ်လို့ယူကရိန်းရဲ့အဓိကကုန်သွယ်ဖက်နိုင်ငံလည်းဖြစ်ပါတယ်အခုလိုအချိန်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ရတတပတ်တပတ်အကြာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးအကြမ်းဖက်နှိမ်နှင်းမှုတွေကြောင့်လူ200လောက်သေဆုံးခဲ့ပါတယ်လူ2000လောက်အဖမ်းခံခဲ့ရပါတယ်ဆန္ဒပြပွဲတွေကိုចောင်းသားចောင်းသူတွေကဇူလိုင်လ16ရက်နေ့လောက်မှာစတင်ခဲ့တာပါအဓိကပြဿနာကတော့အစိုးရအလုပ်တွေမှာ1980ခုနှစ်ဘင်္ဂလားဒေ့ရှ်ပါကစ္စတန်ကနေခွဲထွက်စဉ်တိုက်ပွဲဝင်ခဲ့သူတွေရဲ့မိသားစုတွေအတွက်30ရာခိုင်နှုန်းခွဲရန်သတ်မှတ်ပေးထားတာကိုပြန်လည်စတင်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဇူလိုင်လ21ရက်နေ့တုန်းကတော့ခွဲရန်ငွေ9ရာခိုင်နှုန်းအထိလျှော့ချပြီးအမျိုးသမီးနဲ့လူနည်းစုတွေအတွက်2ရာခိုင်နှုန်းစုစုပေါင်း9ရာခိုင်နှုန်းကိုအထူးအခွင့်အရေးအဖြစ်ပေးဖို့တရားရုံးဂျုံကပြောင်းလဲသတ်မှတ်ခဲ့ပါတယ်။ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့အတိုက်အခံပါတီတွေကသွေးထိုးလှုံ့ဆော်လို့ဖြစ်ရတယ်လို့ဆွဆွဲပါတယ်။အတိုက်အခံပါတီတွေဘက်ကတော့ចောင်းသားလှုပ်ရှားမှုထက်လူမှုလှုပ်ရှားမှုဖြစ်ပြီးပြဿနာတွေကဒီထက်ပိုတယ်လို့ပြောဆိုကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကြေညာလိုက
်အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါတိုက်ပွဲတွေကြောင့်နေဆက်ကုန်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားလို့ကုန်သွယ်မှုတန်ဖိုးအမေရိကန်ဒေါ်လာတန်းချီရော့ချသွားပါတယ်ဒီသတင်းအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်ကျတွေကဘယ်လိုရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာဆိုင်ယူရေးချစ်သူများရှင်လန်းချင်းနေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမစ္စဘဲကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာဆိုင်ပြိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လက်ဆက်ကုန်သွယ်ရေးလုပ်ငန်းတွေရပ်တန့်သွားလို့ကုန်သွယ်မှုတန်ဖိုးကန်ဒေါ်လာတန်းရှိရော့ကျသွားတယ်ဆိုတဲ့သတင်းနဲ့စကြပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးစခန်းကြီးတွေကိုတိုင်းရင်းသားလက်နက်ကိုင်မဟာမိတ်တပ်တွေကထိန်းချုပ်ထားပြီးကုန်သွယ်ရေးလမ်းခရီးတစ်ချောင်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နယ်စပ်ကနေကုန်သွယ်မှုကမရှိသလောက်ရပ်တန့်နေတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်အခု2024-2025ဘဏ္ဍာနှစ်ဧပြီလ1ရက်ကနေဇူလိုင်လ12ရက်အထိနိုင်ငံလိုက်နယ်စပ်ဂိတ်တွေကနေကုန်သွယ်နိုင်မှုကအမေရိကန်ဒေါ်လာ1500ကျော်ရှိခဲ့ပါတယ်ပြီးခဲ့တဲ့2023-2024ဘဏ္ဍာနှစ်ကာလတူအချိန်တုန်းကနယ်စပ်ဂိတ်တွေကနေအမေရိကန်ဒေါ်လာတန်း3000ကျော်လောက်ကုန်သွယ်မှုပြုလုပ်နိုင်ခဲ့တာကြောင့်ထပ်ဝက်ကျော်ရော့ကျသွားတာပါ NLD အစိုးရလက်ထက်နောက်ဆုံးတာဝန်ယူခဲ့တဲ့2020-2021ဘဏ္ဍာနှစ်မှာနယ်စပ်ကုန်သွယ်ရေးကနေအမေရိကန်ဒေါ်လာတန်း1000ကျော်အထိကုန်သွယ်နိုင်ခဲ့တယ်လို့ကုန်သွယ်မှုစာရင်းတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံအနေနဲ့တရုတ်ထိုင်းအိန္ဒိယလာအိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနယ်စပ်ဂိတ်တွေကနေကုန်သွယ်မှုပြုလုပ်နေတာဖြစ်ပြီးလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်လာအိုနိုင်ငံတို့နဲ့ကုန်သွယ်မှုလုံးဝရပ်တန့်နေတယ်လို့အိန္ဒိယနဲ့လည်းနယ်စပ်ကုန်သွယ်ရေးကမရှိသလောက်နည်းပါးနေတယ်လို့ပို့ကုန်လုပ်ငန်းရှင်တဦးကပြောပါတယ်ထိုင်းနိုင်ငံကတော့ထီးကြီးနယ်စပ်ဂိတ်ကနေကုန်သွယ်မှုအဓိကပြုလုပ်နေပြီးတရင်နာအီတိုင်းကော့တောင်းဘက်ကလည်းရေကြောင်းကိုအသုံးပြုပြီးအယောင်းဝယ်ပြုလုပ်နေပါတယ်တရုတ်မြန်မာနယ်စပ်ကမူဆယ်105မိုင်ကမ်ပိုက်တီလွဲကျဲရှင်းရှေဟော်စတဲ့နယ်စပ်ဂိတ်တွေကတော့မြောက်ပိုင်းမဟာမိတ်ညီနောင်တပ်ဖွဲ့တွေနဲ့ KIA ကထိန်းချုပ်ထားတာဖြစ်ပါတယ်မူဆယ်နဲ့ကလျက်တရုတ်နိုင်ငံယူနန်ပြည်နယ်တဲကရွှေလီမြို့ဗချမ်းမှာရှိတဲ့နန်းတော်ဂိတ်စင်ဖြူဂိတ်မန်ဝိုင်းဂိတ်တွေကိုအခုနှစ်ဇန်နဝါရီလကပြန်ဖွင့်ပေးခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲယူနန်ပြည်နယ်အစိုးရဘက်ကဂိတ်တွေကိုပြန်ပိတ်လိုက်တယ်လို့နယ်စပ်ကုန်သွယ်တွေကပြောဆိုလာပါတယ်ဇွန်လ25ရက်ကစခဲ့တဲ့ရှမ်းမန်းစစ်စင်ရေးကိုရပ်တန့်ပေးဖို့တရုတ်အစိုးရကဖိအားပေးနေပေမဲ့မြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေကထိုးစစ်ကိုမရပ်တန့်ပဲလာရှိုးမြို့အပါအဝင်ကြောင်မဲနောင်ချိုမိုးကုတ်မြို့နယ်တို့မှာပါမြို့သိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေတာကြောင့်တရုတ်ဘက်ကနယ်စပ်ဂိတ်တွေကိုပိတ်သိမ်းလိုက်တာဖြစ်တယ်လို့ကုန်တယ်ကြီးတွေနဲ့မြမအရေးလိလာစောင့်ကြည့်သူတွေကသုံးသပ်ထားကြပါတယ်
မွေးမြူရေးနဲ့ကုသရေးဦးစီးဌာနကမြစ်ဆက်သူတွေကိုပဲချင်းငွေထုတ်ပေးနေတယ်လို့
ဝင်းကြီးလောက်ကိုင်းသူတွေဝေဖန်လိုက်ပါတယ်တိုင်းဒေသကြီးနဲ့ပြည်နယ်ကိုဟူကဝင်းကြီးလောက်ကိုင်းသူတွေကိုလာမဲဩဂလကစလို့နိုင်ငံစီးပွားမြေတည်ရေးရန်ဘုံဝင်အစီအစဉ်ကနေချင်းဝေစနစ်ဘီလီယံချက်ထုတ်ပေးသွားမယ်လို့ဝင်းကြီးနဲ့ကုတ္တရီဦးစီးဌာနကထုတ်ပြန်ထားတာပဲဖြစ်ပါတယ်အခုထုတ်ချင်းမဲ့ချင်းဝေပမာဏကပြီးခဲ့တဲ့နေ့ကထက်10ဘီလီယံချက်လောက်ရောကျနေပါတယ်ဒါပြင်ပြီ အမတကယ်လိုအပ်နေတဲ့သူတွေဟာချင်းဝင်မြရှိခဲ့ဘူးလို့ရန်ကုန်တိုင်းမော်ဘီမြို့နယ်ကစစ်မှုကြီးလောက်ကန်နေသူဦးအေးတောင်းကပြောပါတယ်။အထူးသဖြင့်တမောက်ရမဦးစီးဌာနဆိုရင်နွားနေဝက်မွေးမြူရေလောက်ကန်တဲ့အသင်းဝင်လူကိုသာထုတ်ချပေးတာကြောင့်အသင်းဝင်မဟုတ်တဲ့အခြားမွေးမြူရေတမားတွေကိုလည်းထုတ်ပေးဖို့တောင်းဆိုနေကြတာပါ။ခုနေမှာတော့ချင်းဝင်ကိုနေပြည်တော်ရန်ကုန်မန္တလေးပဲခူးဧရာဝတီမကွေတနင်္သာရီတိုင်းရှမ်းပြည်နယ်နဲ့မွန်ပြည်နယ်တို့ကနေနွားစိတ်သူနဲ့ကြက်မွေးရေးကိုအဓိကလုတ်ကင်တဲ့သူတွေကိုဦးစားပေးထုတ်ချေးသွားမှာပဲဖြစ်ပါလေ
။မိုးခေါင်ရေကြီးမှုကြောင့်ဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့တဲ့အတွက်မိုးသွားပြန်ဆိုင်ဖို့တောင်သူတွေအခက်တွေ့နေပါတယ်။တိုင်းနယ်ပြည်နယ်အများစုမှာရေကြီးပြီးဒုက္ခရောက်နေချိန်မကွေတိုင်းနမောက်မြို့နယ်နဲ့ပဲခူးတိုင်းပြည်မြို့နယ်တို့မှာတော့မိုးခေါင်မှုကြောင့်မိုးနှမ်းဆိုင်ကတောင်းနဲ့ချီပြီးပျက်စီးသွားသလိုမိုးသွားပြန်ဆိုင်ဖို့အတွက်လည်းအခက်တွေ့နေတယ်လို့တောင်သူတွေကပြောပါတယ်။နမောက်မြို့နယ်မှာနှမ်းဆတင်ဆိုင်ပြိုးချိန်လောက်ကသာမိုးအနှဲငယ်ရွာသွန်းခဲ့ပြီးနှမ်းဆိုင်ခင်းအပင်တန်းတလာခွဲလောက်အထိမိုးရွာသွန်းမှုမရှိတော့ပဲမိုးခေါင်နေတာကြောင့်နှမ်းဆိုင်ကတောင်းနဲ့ချီပျက်စီးဆုံးရှုံးခဲ့ရတာဖြစ်ပါတယ်။တောင်သူတွေအနေနဲ့ပျက်စီးသွားတဲ့ဆိုင်ခင်းတွေကိုရှင်းလင်းဖယ်ရှားပြီးနောက်တစ်ချိန်ထွန်ရက်ဆိုင်ပြိုးရမှာဖြစ်လို့စိုက်ပျိုးစရိတ်လိုအပ်ချက်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့နမောက်မြို့နယ်ဒေသခံတောင်သူတဦးကပြောပါတယ်။အဲ
နဲ့တော့မြန်မာချင်းကတော့တန်းဆွဲတဲ့နေရာလို့ခေါ်တယ်။တန်းပေါက်တဲ့နေရာလေးတွေကနှံငယ်အောင်ပြန်နေ။ပူချီကုန်းကိုခေါ်တော့အဲ့လိုဟာရင်းနေနေရောတော့တော်ရပြီပုံမှန်တော်နာသေးတယ်။တန်းကြီးရမှာတတိယရမှာပေါ့။ဒီသွားခေါ်ကုန်းနေရာကိုဆွဲသွားတယ်မှာလုံးဝလူကမရှိတော့ဘူးဆိုတော့ပုံစံရတဲ့ဒီကင်းကို
မိုးခေါင်မှုကြောင့်နမောက်မြို့နယ်တဲကကျေးရွာအုပ်စု10ခုကျော်မှာစိုက်ပျိုးထားတဲ့နှမ်းဆိုင်ကအများအပြားပျက်စီးဆုံးရှုံးခဲ့ရတာပါအလားတူပဲခူးတိုင်းပြည်မြို့နယ်တဲကစဘာစိုက်ခင်းတွေမှာလည်းစဘာပင်တန်း45ရက်သားလောက်ရတဲ့အထိမိုးရေမတောက်ရတယ်လို့ဆယ်ရေကလည်းမရရှိတာကြောင့်ပျက်စီးဆုံးရှုံးရမယ့်အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်
။တောင်သူတွေကတော့ကုန်ရတွေကတော့တောင်းအောင်ကြရတော့စမောင်းကပါညာကြတော့လည်းလာထည့်ကြည့်တာပေါ့နော်။မိုးမရွာတော့ပေါင်းနေရလဲပေါင်းတဲ့ဆရာလဲဖြန့်လို့မရဘူးပေါ့နော်။ဖြန့်လို့မရတော့လူကောင်းလူကြလဲမနိုင်ပေါ့နော်။ဒါလို့စေရတော့ကွင်းလဲမဟုတ်ဒီမိုးပဲညို့ဖို့ပြီးတော့ရတာဆိုကြမိုးမရွာတော့တောင်သူတွေကကုလိုလိုကြတော့တောင်းအောင်ကြည့်ထည့်ထားပြီးတော့ကြဟိုဒုက္ခရောက်နေတော့ပေါ့နော်။ဒီလာပါရေမမကြီးရေလည်းမတော့အောင်မတည်းရမျိုးစားမကြည့်ရဆိုတော့ဟိုဒီစကားကြီးရဲ့အတွက်ကလည်းလူမအစင်းကြီးမလာနိုင်ဘူးเนาะတောင်သူရဲ့တော့ဘယ်လိုပြောမလဲဆိုတော့ဒုက္ခပြီးရင်ဒုက္ခလည်းရောက်မှာပဲ
ငွေကြေးရင်းနှီးရှိတဲ့တောင်သူကြီးတချို့ကတော့ရေဆုပ်ဆက်ကိုအသုံးပြုပြီးရေသွင်းစိုက်ပျိုးတာတွေပြုတ်လုံနေကြပေမဲ့73စီဈေးကမြင့်တက်နေတာကြောင့်လက်တအေးကကို73စီဘို့တသိန်းလောက်အထိကုန်ကြစရိတ်ရှိနေတာဖြစ်ပါတယ်
အခုဆက်ပြီးဇွန်လ16ရက်နေ့ကနေ23ရက်နေ့ထိဈေးကွက်သွင်းတဲ့ကြာနေပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။အခုတစ်ပတ်မှာပင်မျိုးစုံအရောင်းဝယ်အင်းနေပေမဲ့ညီဘက်ဆင်ကတော့ညီဘက်စီစားသုံးမှုပုံများလာလို့ဈေးမြင့်တက်လာပါသေးတယ်။ပြင်တွင်းမှာလက်ကျင်နေနေပြီဖြစ်နေတဲ့ပင်စင်ကောင်ကတော့အရောင်းဝယ်နေသူဈေးလေးဆက်အင်းနေပါသေးတယ်။ဇွန်လ16ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာပဲစင်ကုန်တန်ကို44,432ကျပ်ပေါင်စီရှိခဲ့ပြီးဇွန်လ23ရက်နေ့မှာတော့44,105ကျပ်ထိရောက်ရှိသွားတာကိုတွေ့ရပါတယ်။တစ်ပတ်အတွင်းတန်ကို18,000ကျပ်လောက်ထိကျဆင်းသွားတာဖြစ်ပါတယ်။မြန်မာပေးစင်ကအဓိကဝယ်လဲဖြစ်တဲ့အိန္ဒိယမှာလည်းအခုနှစ်စိုက်ပေဧရိယာတူလာတာကြောင့်ပဲစင်ဆက်ကျနိုင်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ်။
ဇွန်လ23ရက်နေ့ကရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာအိန္ဒိယပို့ကုန်မပဲတံတန်းကို33,405ကျပ်ပေါက်ဈေးရှိခဲ့ပြီးဇွန်လ22ရက်ပေါက်ဈေးနဲ့ရှင်ရင် တဲ့ကိုချက်တောင်းကျော်လောက်ပြန်တက်ရိပ်ပြလာတာကိုတွေ့ရပါတယ်။အိန္ဒိယမှာလက်တလောမပဲဝယ်လို့ဟာပုံမှန်ရှိနေပြီးရေရှည်မှာလည်းဈေးကွက်လိုအပ်ချက်ဆက်ရှိနိုင်တာကြောင့်ဈေးဆက်မာနိုင်တယ်လို့ဈေးကွက်စောင့်ကြည့်သူတွေကသုံးသပ်ထားပါတယ်
။ညီဝဲစံစည်းတွေကတော့ဈေးကွက်ထဲလက်ကျင်နေနေပြီးဖြစ်တဲ့အပြင်ညီဝဲစီစားသုံးမှုတွေမြင့်တက်လာတာကြောင့်အယောင်းပဲတွဲပြီးဈေးမြင့်တက်လာပါတယ်။ညီဘေး S1 လုံဆန်ကတပိတ္တာကို8300ကနေ8600ကျက် S1 စီဆန်ကတပိတ္တာကို8000ကနေ8300ကျက် M2 စီဆန်ကတပိတ္တာကို9300ကနေ9500ကျက်အနီစီဆန်အလုံးကတပိတ္တာကို8300ကျက်အထိဈေးမြင့်တက်လာပြီးတပတ်အတွင်းမျိုးစားလိုက်တပိတ္တာကို100ကနေ400ကျက်လောက်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စည်းနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများစီစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့ကမ္ဘာအပူချိန်တွေစံချိန်တင်လာနေတဲ့အကြောင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကမ္ဘာအပူချိန်ကိုစတင်မတန်းပြုစုခဲ့တဲ့1940ပြည့်လွန်နောက်ပိုင်းကစားပြီးတော့ဒီ2024ခုနှစ်ဇူလိုင်လမှာစံချိန်တင်အပူဆုံးနေ့ရောက်လာတယ်လို့ယောဘသမဂရဲ့ဥဒုယာတီရေးရအဖွဲ့ Copernicus ကပြောပါရယ်ဒီနေ့ပထမ6လမှာတင်သဘောဘေးဒဏ်အမျိုးမျိုးနဲ့နေရအနှက်ကျုံနေရပြီးတော့အပူချိန်တွေလည်းဇက်တိုက်မြင့်တက်နေတဲ့အတွက်မနစ်ကစံချိန်ကိုချိုးသွားမလားဆိုတာကိုကြွမ်းကျင်သူတွေကစောင့်ကြည့်နေပါတယ်ဥဒုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဇူလိုင်နဲ့ဩဂုတ်လတွေဟာအပူချိန်တွေနှစ်စဉ်မြင့်တက်လာတတ်ပေမဲ့2024ဇူလိုင်လရဲ့အပူချိန်ကတော့စံချိန်တက်တင်သွားပါတယ်။အယ်နီညိုအပူလိုင်းထွက်သွားပေမဲ့ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နေပြီးအထူးသဖြင့်အမေရိကန်ပြည်ထောင်စုဥရောပနဲ့ရုရှားဘက်မှနှစ်အပူချိန်တွေပြင်းထန်နေတာပါ။ကမ္ဘာတဝန်းအပူလိုင်းဖြတ်သွားခဲ့တာကြောင့်တနည်းထက်တနည်းအပူချိန်တွေပိုးပြီးတော့မြင့်တက်နေတယ်လို့လဲ Copernicus ညွှန်ကြားရင်းမူ Carlo Quantumbo ကဇူလိုင်လတတိယပတ်ထဲမှာပဲပြောဆိုထားတာပါ။
Now, it's not going to be, according to our predictions, doesn't look like it will be a very long record. So it's a momentary record. But in a sense, it's something...
ကျွန်တော်တို့ရဲ့ခံမှန်းချက်အရအခုလိုအပူချိန်မြင့်တက်မှုကိုကာလကြာရှည်ကြုံနေရမှာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအခုလိုအခြေအနေမျိုးနဲ့နေသားကြအောင်ပြင်ဆင်ထားဖို့တော့လိုပါတယ်။ကမ္ဘာလီရုတဲ့ဖန်လုံအိမ်ဓာတ်ငွေတွေဆက်ပြီးတော့တိတ်သီးလာမယ်ဆိုရင်တော့ဥရုယာတီလည်းဆက်ပြီးပြောင်းလဲနေဦးမှာပါ။လာမယ့်လတွေနှစ်တွေအတွင်းအပူချိန်စံချိန်သစ်တင်လောက်အောင်မြင့်တက်လာမှာကိုလည်းမြင်တွေ့ကြရမှာဖြစ်ပါတယ
်2023ဇူလိုင်လနောက်ပိုင်းကမ္ဘာအပူချိန်ဟာတလမပြတ်ဆက်တိုက်စံချိန်တင်ပြုပြင်လာနေတယ်လို့လည်းသူကပြောပါတယ
် We know that the global mean temperature record typically happen in July either in July or early August and this is because we have
ဇူလိုင်နဲ့ August လာစမ်းပိုင်းဆိုရင်ကမ္ဘာအပူချိန်ကအစဉ်လာတိုင်းမြင့်တက်လာတတ်ပါတယ်ကမ္ဘာမြောက်ဖက်ချမ်းမှာကုန်းမြေဧရိယာပိုများတဲ့အတွက်ကြောင့်ဒီလတွေမှာအပူချိန်တက်လာတတ်ပါတယ်။ကုန်းမြေဧရိယာပိုကျတဲ့မြောက်ပိုင်းမှာအပူချိန်ပိုမြင့်တက်လေရှိပါတယ်။ဒီအချက်ကလည်းအပူလှိုင်းတွေဖြစ်ပေါ်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်လာနိုင်ပါတယ်။သမုဒ္ဒရာထဲမှာလည်းရေမျက်နှာပြင်အပူချိန်တွေမြင့်တက်လာတာကိုတွေ့ရပါတယ်။သမုဒ္ဒရာရေထူးအပူချိန်ကလည်းလတွေနဲ့ချီစံချိန်တင်အောင်မြင့်တက်နေတာပါ။အထူးသဖြင့်တော့ကမ္ဘာမြောက်ဖက်ချမ်းတစ်ဝိုက်မှာအခုလိုအပူချိန်မြင့်တက်နေတာဖြစ်ပါတယ်။ဒါကိုကြည့်ရင်ကုန်းမြေနဲ့ပင်လယ်ရေဒုကြားအပူချိန်မြင့်တက်မှုတွေဆက်ဆက်နေတာတွေ့ရမှာပါ
။တချို့သိပ္ပံပညာရှင်တွေကတော့2024ခုနှစ်ဟာပြီးခဲ့တဲ့2023ခုနှစ်ကထက်ပိုပြီးတော့ပူလိမ့်မယ်လို့လည်းခန့်မှန်းကြပါတယ်။အယ်နီညိုအပူလိုင်းကြောင့်ဒီနှစ်ပိုပူမယ်လို့ခန့်မှန်းတာပါ။ဒါပေမဲ့လည်းအယ်နီညိုအပူလိုင်းကဧပြီလကတည်းကအပြော့ကုန်ဆုံးသွားတာဖြစ်ပေမဲ့လို့အပူချိန်ကတော့ကြာမသွားသေးပါဘူး။
Well, in a sense, there is already something that we you don't need a prediction for because the first 6 months.
ဒီနေ့ပထမ6လကတော့အပူဆုံးဆိုတဲ့လတွေပါ။အရင်ကရှိခဲ့တဲ့အပူချိန်ထက်လစဉ်လတိုင်းစံချိန်သစ်တင်လောက်အောင်မြင့်တက်နေပါတယ်။2023ခုနှစ်ကပုံမှန်ထက်ကိုပိုပြီးတော့ပူပြင်းခဲ့တယ်ဆိုတာမှန်ပါတယ်။စက်တင်ဘာလကနေနိုဝင်ဘာလအထိပုံမှန်မဟုတ်တဲ့ရာသီဥတုအခြေအနေတွေတွေ့ခဲ့ရပါတယ်။လာနီညာအေးအေးလှိုင်းအစပြိုးလာတဲ့အချိန်မှာပစ္စဘိတ်သမုဒ္ဒရာထဲမှာလည်းအပူချိန်တွေခက်မြန်မြန်ကြာဆင်းသွားလိမ့်ရှိပါတယ်။ဒါဆိုရင်တော့2024ခုနှစ်ဟာအပူဆုံးနှစ်ဖြစ်ချင်မှဖြစ်လာပါလိမ့်မယ်။ဒါပေမဲ့လည်းပြီးခဲ့တဲ့6လစလုံးစံချိန်တင်အပူဆုံးလတွေဖြစ်ခဲ့တာပါ။
Imperial College London နဲ့ကညာမိုးလေဝသဌာနမှာလုပ်ကိုင်နေတဲ့ဥဒုရာသီရဲရာသိပ်ပံပညာရှင် Joyce Kimutai ကလည်း El Nino အပူလိုင်းထွက်သွားပြီဖြစ်ပေမဲ့လို့တကဘာလုံးဆက်ပြီးတော့ပူပြင်းနေတာပုံမှန်မဟုတ်ဘူးလို့ပြောပါတယ
် So we've had 11 months consecutive of record high temperatures is last year was the hottest here
သမုတ်တရာတဲ့ကတချို့ပိုင်းတွေမှာရေမြင့်နေပြင်ပူလွေးလာတဲ့အတွက်ကုန်းတွင်းပိုင်းမှာခုလိုအပူချိန်တွေမြင့်တက်လာတာလို့အကြံပြင်ပြောလို့ရပါတယ်2023ခုနှစ်တုန်းကတိတ်ပူခဲ့တာကြောင့်အခုချိန်ဟာအပူချိန်ကြီးကျသွားရမယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့လည်းအဲ့ဒီလိုအခြေအနေမျိုးကျမတို့မတွေ့ရသေးပါဘူးရာသီဥတုပြောင်းလဲမှုကြောင့်အခုလိုဖြစ်နေတယ်ဆိုတာအလွန်ရှင်းပါတယ်လူသားတွေရဲ့လုံရက်တွေကြောင့်အခုလိုဖြစ်လာရတာပါ
အပူလိုင်းတွေပုံမတာရှည်ပြင်းထန်လာတာနဲ့ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုရှောင်ရှားနိုင်ဖို့အတွက်ဖလွန်အိမ်တန်းငွေထုတ်လုပ်နေကြတဲ့ရုပ်ကျွင်းလောင်စာတွေအပေါ်အမိခိုကင်းအောင်ဆောင်ရွက်ကြဖို့သိပ္ပံပညာရှင်တွေကကမ္ဘာကောင်းဆောင်တဲ့ချမ်းသာကျော်ပွားတဲ့တိုင်မီတွေကိုတိုက်တွန်းတောင်းဆိုနေတာပါဥတုရာသီပြောင်းလဲလာတဲ့အတွက်အပူလိုင်းတွေနဲ့ရေကြီးရေလျှံတာမျိုးလိုပြင်းထန်လာတဲ့ရာသီဥတုအခြေအနေတွေပေါ်ပေါက်လာနေပြီး2024ပထမ6လအတွင်းမှာပဲကပ္ပတဝံပြင်းထန်လာတဲ့သဘာဝဘေးဒဏ်တွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။မြောက်အမေရိကတိုင်းမက္ကဆီကိုအိန္ဒိယနဲ့ထိုင်းနိုင်ငံအပါအဝင်ဒေသအတော်များများမှာလူအသက်ထိခိုက်နိုင်လောက်အောင်ပြင်းထန်လာတဲ့အပူလိုင်းကြီးတွေဝင်ရောက်နေချိန်မှာပဲအာဖရိကတိုက်အရှေ့ပိုင်းတရုတ်နဲ့ဘရာဇီးနိုင်ငံမှာတော့အကြီးအကျယ်ရေကြီးနေပါတယ်။ဥရောပတိုက်အရှေ့ပိုင်းနဲ့ကနေဒါနိုင်ငံအပြင်အမေရိကန်ပြည်ထောင်စုမှာကြတော့ပူပြင်း6သိန်းမှုတာရှည်လာရကတုံးမီကြီးတွေလောင်ကျွမ်းပါတယ်။ဥဒုရာသီရေရာသိပ္ပံပညာရှင်တွေကတော့ရှုကျွင်းလောင်စာထုတ်ယူသုံးစွဲရဟာကမ္ဘာအပူချိန်မြင့်တက်လာရတဲ့အခြေခံအကြောင်းရင်းဖြစ်တယ်လို့အစဉ်တစိုက်ပြောဆိုထားပါတယ်။အပူချိန်မြင့်တက်မှုနေကွေးသွားအောင်ဖလွန်အိမ်တက်ငွေထုတ်လုပ်မှုကြဆင်းရေးနိုင်ငံတကာဝိုင်းဝန်းဆောင်ရွက်နေကြပြီးနေစွမ်းအင်နဲ့လေစွမ်းအင်တို့လိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်တဲ့ပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူဖို့လဲဆောင်ရွက်နေကြပါတယ်။ဒါပေမဲ့လည်းဖလွန်အိမ်တက်ငွေထုတ်လုပ်မှုကတော့တိတိတသားကြမသွားသေးသလိုကမ္ဘာအပူချိန်ကလည်းဆက်ပြီးတော့မြင့်တက်နေစေပါ2023ခုနှစ်ဟာမှတ်တမ်းတင်ခဲ့တဲ့မြောက်အပူဆုံးနှစ်တစ်နှစ်ဖြစ်ခဲ့ပေမဲ့2024ခုနှစ်ဟာလည်းနောက်ထပ်စံချိန်တင်နိုင်စရာရှိတယ်လို့ Copernicus အဖွဲ့ကသုံးသပ်ပြောဆိုထားပါတယ်။ကျမနားလာပ
ါ။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုနားလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သတင်းတွေတဲကသုဒအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကမ္ဘာနေရာဒေသတချို့မှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကမ္ဘာနိုင်ငံတွေရဲ့ငြိမ်းချမ်းလုံခြုံမှုတွေလည်းထိခိုက်ကြဆင်းလာနေရတယ်လို့လေ့လာမှုတွေကပြောဆိုထားပါတယ်နိုင်ငံပေါင်း163နိုင်ငံကိုလေ့လာစစ်တမ်းကောက်ယူပြီးတော့နိုင်ငံရဲ့ဒီငြိမ်းချမ်းမှုအညွန်ကိန်းတွေကိုလည်းထုတ်ပြန်ခဲ့ကြပါတယ်အခုတစ်ပတ်သတင်းတွေကသုဒအစီအစဉ်မှာတော့ငြိမ်းချမ်းမှုအညွန်ကိန်းတွေအရငြိမ်းချမ်းမှုအရှိဆုံးနဲ့မရှိဆုံးနိုင်ငံတွေအကြောင်းကိုမညညိုလင်းကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပွဲတွေပဋိပက္ခတွေအကြမ်းဖက်မှုတွေစတဲ့အဖြစ်အပျက်တွေကဒီကနေ့ကဘာပေါ်ကနိုင်ငံတချို့မှာပိုပြီးတွေ့မြင်လာနေရတာပါလက်တလောလက်နက်ကင်ပြိပက္ခပေါင်းကဘာမှာ56ခုရှိနေတာကြောင့်ဒုတိယကဘာစစ်ကြီးနောက်ပိုင်းအဆိုးဝါးဆုံးအခြေအနေတရဖြစ်နေရတယ်လို့ကဘာငြိမ်းချမ်းမှုအညွန်ကိန်း GPR ရဲ့2024အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်နိုင်ငံပေါင်း63နိုင်ငံဟာလည်းအဲ့ဒီလိုပဋိပက္ခဖြစ်နေတဲ့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိမ်နီးချင်းနိုင်ငံတွေအဖြစ်ရှိနေရတယ်လို့လည်းပြောဆိုထားတာပါလာမယ့်အနာဂတ်မှာလည်း2019ခုနှစ်ကအီသီယိုးပီးယားယူကရိန်းဂါဇာတို့မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေလိုပဲအဖြစ်အပျက်တွေပိုပြီးဖြစ်လာနိုင်တယ်လို့လည်းသုံးသပ်တင်ပြထားပါတယ်လက်ရှိအခြေအနေတွေအရနိုင်ငံပေါင်း68နိုင်ငံဟာငြိမ်းချမ်းရေးယိုယွင်းပျက်စီးလာတာကြောင့်2008ခုနှစ်ကမ္ဘာငြိမ်းချမ်းရေးအညွန်ကိန်းတွေစတင်ပြုစုလာချိန်တည်းကဆိုရင်အများဆုံးဖြစ်တယ်လို့လည်းဆိုပါတယ်
ယူကရိန်းနဲ့ဂါဇာမှာဖြစ်ပွားတဲ့ပဋိပက္ခတွေကကမ္ဘာငြိမ်းချမ်းမှုကိုကြဆင်းလာစေတဲ့အဓိကအချက်တွေဖြစ်ပြီး2023ခုနှစ်ထဲမှာအဲ့ဒီစစ်ပွဲနဲ့ပဋိပက္ခတွေကြောင့်လူပေါင်း 36,200 အထိအသက်ဆုံးရှုံးခဲ့ရတာပါဒီအသက်ဆုံးရှုံးမှုတွေဟာနှစ်ပေါင်း30အတွင်းအများဆုံးဖြစ်တယ်လို့လည်းဆိုပါတယ်အခု2024နှစ်စန်းပိုင်းဧပြီလအထိဆိုရင်လေ၄လအတွင်းပဋိပက္ခတွေကြောင့်ကမ္ဘာအနှံ့အသက်ဆုံးရှုံးရသူပေါင်း 48,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒါ့အပြင်အတန်းဖက်ပဋိပက္ခတွေရှိနေတဲ့နေရာတွေမှာလူပေါင်းတန်း130လောက်ဟာဒုက္ခသည်တွေအဖြစ်ပြည်ရင်းမှာပဲအိုးအိမ်မဲ့တွေအဖြစ်ရှိနေရပြီးနိုင်ငံ16နိုင်ငံဟာဒုက္ခသည်တန်းတစ်ဝက်လောက်ကိုအရှင်နိုင်ငံတွေအနေနဲ့လက်ခံကြည့်ရှုထားရတယ်လို့လည်း GPI မှာတင်ပြထားပါတယ်အခုလိုပဋိပက္ခတွေလုံခြုံငြိမ်းချမ်းမှုမရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံပေါင်း163နိုင်ငံကိုသုတေသနပြုစုတင်ပြထားတာကိုလည်း GPI အညွှန်းကိန်းတွေမှာတွေ့ရပါတယ်။ဒီလိလာမှုတွေအရာကမ္ဘာမှာငြိမ်းချမ်းမှုအရှိဆုံးထိပ်တန်းတစ်ကနေ30အထိရှိနေတဲ့နိုင်ငံတွေကတော့ Iceland, Ireland, Austria, New Zealand, Singapore, Switzerland, Portugal, Denmark, Slovenia နဲ့ Malaysia နိုင်ငံတွေပဲဖြစ်ပါတယ်။ငြိမ်းချမ်းမှုနဲ့လုံခြုံမှုညွန်ကိန်းနောက်ဆုံးမှာရှိနေတဲ့10နိုင်ငံကိုကြည့်မယ်ဆိုရင်တော့ယီမင်၊ဆူဒန်၊တောင်ဆူဒန်၊အာဖဂန်နစ္စတန်၊ယူကရိန်း၊ကွန်ဂိုဒီမိုကရက်တစ်ရီပပ်ဘလစ်၊ဆီးရီးယား၊ရုရှား၊အစ္စရေးနဲ့မာလီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကတော့ငြိမ်းချမ်းမှုအညွန်ကိန်းနောက်ဆုံးအဆင့်16နေရာမှာရှိနေတာပါ။အရှိတောင်အရှာအာဆီယံနိုင်ငံတွေထဲမှာတော့အချက်နဲ့ကောက်ယူလို့မရတဲ့ဘရူနိုင်းနိုင်ငံကလွဲပြီးငြိမ်းချမ်းလုံခြုံမှုအညွန်ကိန်းအရာအစဉ်လိုက်ကြည့်ရင်ကမ္ဘာငြိမ်းချမ်းမှုအရှိဆုံး10နိုင်ငံစီးရင်ဝင်ဖြစ်တဲ့စင်ကာပူနဲ့မလေးရှားတို့ကထိပ်ဆုံးမှရှိနေပါတယ်။အဲဒီနောက်မှာတော့ဗီယက်နမ်၊အင်ဒိုနီးရှား၊လာအို၊ကမ္ဘောဒီးယား၊ထိုင်း၊ဖိလစ်ပိုင်နဲ့မြန်မာနိုင်ငံတို့ပဲဖြစ်ပါတယ်။
တဲ့နေတဲ့ကတုဒအစီအစဉ်ကိုမညညိုလင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုစောင်းဝန်းနိုင်ကတက်လက်ချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာကြေကွဲပွဲကောင်းချောင်းလာအိုနိုင်ငံမြို့တော်ဗီယက်နမ်မှာကျင်းပနေတဲ့အာဆီယံအစည်းအဝေးမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်။ဒါ့အပြင်အာရှနဲ့အမေရိကကလူဦးရေ1ဘီလီယံကျော်ရဲ့လူမှုဘဝအခြေအနေတွေတိုးတက်ကောင်းမွန်အောင်ပူးတွက်လှုပ်ဆောင်နေကြတဲ့တချိန်တည်းမှာပဲရုရှားကယူကရိန်းကိုတရားမဝင်ကျူးကျော်တိုက်ခတ်တဲ့ကိစ္စ၊မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထင်တပ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်နေတဲ့ကိစ္စရတွေကိုလည်းအတူပူးတွက်လှုပ်ဆောင်ကြဖို့သူကပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေဟာဆိုးဝါးလာနေပြီးစစ်ကောင်စီအနေနဲ့နီလန်ပြောင်းကန်တွယ်ဖြစ်ရှင်းဖို့လာအိုနိုင်ငံမြို့တော်ဗီယက်နမ်မှာကျင်းပနေတဲ့အာဆီယံအစည်းအဝေးပဲတက်ရောက်နေတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဘန်နီဝမ်ကဒီကနေ့ပြောကြားလိုက်ပါတယ်။မြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုတွေဩစတြေးလျနိုင်ငံကထောက်ခံကြောင်းပြောကြားတဲ့တချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့စီးပွားရေးမတည်ငြိမ်မှုလုံခြုံရေးကင်းမဲ့မှုလူတွေတည်ဆုံရတဲ့အခြေအနေတွေနဲ့ပတ်သက်လို့အထူးစိုးရိမ်ပူပန်ကြောင်းလဲဝန်ကြီးပန်နီဝမ်ကပြောကြားခဲ့ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာပါတီစုံထူထူရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေကြောင်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှင်ကမြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယအမျိုးသားလူမျိုးရေးအကြံပေးအဂျစ်ဗိုဒိုဗယ်ကိုမနေ့ဇူလိုင်လ26ရက်နေ့ကပြောကြားခဲ့တယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရေးမှုကကိုစီစုဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆိုင်ဒါဟမ်ဂျွန်နဲ့တီအန်ဝမ်တို့ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်လာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ။